Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် Washington မြို့တော် VOA American တန်ကနေ2015ခုနှစ် Match လ9ရက်တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ဒီမှာ engine နိုင်မှာ
ကျွန်မကတော့ဆုမြတ်မှာပါရှင်အမေရိကန်ပြည်ထောင်စုအလဘမ်းမားပြည်နယ်မှာလွန်ခဲ့တဲ့အနှစ်90ကရပ်သားခွင့်ရတောင်းဆိုချီတက်ဖို့ကြိုးစားခဲ့သူတွေရိုက်နှက်ဖြိုခွင်းရတဲ့တရားပေါ်ကိုထောင်ထဲချီတဲ့လူတွေချီတက်ဖြတ်လျှောက်ခဲ့ကြပါတယ်။ဒီနေ့ကနေ့ကကြက်ရောက်တဲ့နိုင်ငံကအမျိုးသမီးများနေ့မှာတော့ကမ္ဘာတဝန်းကအမျိုးသမီးတွေရဲ့အောင်မြင်မှုတွေကိုဂုဏ်ပြုခဲ့ကြပါတယ်။ဒီလိုမျိုးထိတ်တန့်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။လက်ပန်းကဒီမိုကရေစီပညာရေးပင်မကျောင်းသားတပိတ်စစ်ကြောင်းကိုပိတ်ဆို့တားဆီးထားတဲ့ရဲအင်အားတွေကိုအ мян ဆုံးဖယ်ရှားပေးဖို့ကျောင်းသားတွေဘက်ကအရေးပေါ်ကြီးညာချက်ထုတ်ပြန်လိုက်ပါတယ်။ဘာကြောင့်မလဲ
။ခုကရင်ကျွန်တော်ဒီနေ့ရှိရ9ရက်ချင်းပြီ။ဆိုတော့ဟိုက7ရက်နေ့ကျလို့ရှိရင်ကျောင်းဝင်းချီရမယ့်အခါမှာဒီတပိတ်စစ်ကြောင်းကျွန်တော်အနေနဲ့ရန်ကုန်ဝင်းမြို့ကျမမှာလူ
ပင်မကျောင်းသားတပိတ်ကိုဥဆောင်နေတဲ့ဘဂတခေါင်းဆောင်တဦးပြောပြသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးကံမြန်မာပြည်ကပေးစာများအစီအစဉ်နဲ့ပြည်ရင်းသုံးသက်ချက်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပါအောင်ရှင်။
အမေရိကန်ပြည်ထောင်စုအလဘမ်းမားပြည်နယ်မှာ1965ခုနှစ်တုန်းကအရသာခွင့်ရတောင်းဆိုချီတက်ဖို့ကြိုးစားခဲ့သူတွေရိုက်နှက်ဖြိုခွဲခံခဲ့ရတဲ့တရားပေါ်ကိုတနင်္ဂနွေနေ့တုန်းကထောင်ထဲချီတဲ့လူတွေချီတက်ဖျက်ရှောက်ခဲ့ကြပါတယ် Bloody Sunday လို့တည်ကြတဲ့ဒီသွေးစွန်းသောတနင်္ဂနွေအနှစ်90ပြည့်နှစ်ပတ်လည်အခမ်းအနားတွေမှာပါဝင်ဖို့အတွက်နိုင်ငံအနှံ့ကပြည်သူတွေဆယ်မာမျိုးစီကိုလာရောက်ခဲ့ကြတာပါ1965ခုနှစ်မတ်လ9ရက်နေ့တုန်းကနိုင်ငံသားတိုင်းမဲပေးပိုင်ခွင့်တန်းတူရရှိဖို့တောင်းဆိုပြီးတော့ဆယ်မာမျိုးကနေမွန်ဂမ်ရီမျိုးစီကိုချီတက်ဖို့ကြိုးစားသူတွေကိုအက်ဒမန်ပက်တက်စ်တရားချေရင်မှရဲတွေကရိုက်နှက်မျက်ရည်ယိုဘုံးတွေပစ်ဖောက်လူစုခွဲခဲ့ကြတာပါအဲ့ဒီဖြိုခွဲမှုဖြစ်ခဲ့ပြီးသတင်းနှစ်ပတ်အကြာမှာရသားခွင့်ရတောင်းဆိုသူခေါင်းဆောင်မာတင်လူသာကင်းဂျူနီယာဦးဆောင်ပြီးတော့ဆယ်မာမျိုးကနေမွန်ဂမ်ရီမျိုးကိုအအောင်မြင်မြင်နဲ့ချီတက်နိုင်ခဲ့ကြပါတယ်အဲ့ဒီဆန္ဒပြမှုတွေကြောင့်လူမျိုးအသားအရောင်ပေါ်မူတည်ပြီးတော့မဲပေးပိုင်ခွင့်ခွဲခြားမှုကိုတားမြစ်တဲ့1965ခုနှစ်မဲပေးပိုင်ခွင့်ဥပဒေကိုပြဋ္ဌာန်းဖို့ဖြစ်လာခဲ့ပါတယ်။အဲ့ဒီဖြစ်ရပ်တွေအတွက်နှစ်ပတ်လည်ပွဲတွေကိုတနင်္ဂနွေနေ့မှာဆက်လက်ကျင်းပခဲ့တာနဲ့အတူရှေ့နေကျုံအဲရစ်ဟိုလ်ဒါက1965ခုနှစ်တုန်းကမဲပေးပိုင်ခွင့်ရရှိဖို့တတိရှိရှိကြိုးပမ်းခဲ့ကြတဲ့အရသာအခွင့်အရေးလှုပ်ရှားသူတွေကိုချီးကျူးပြောကြားခဲ့ပါတယ်။မဆုံမနစ်လှမ်းခဲ့ကြတဲ့သူတို့ရဲ့ခြေတံတွေကနိုင်ငံရဲ့အသည့်တရားကိုနှိုးဆွပေးခဲ့ပြီးတော့ကျင်းဝတ်တဲ့အညီတရားမျှတရေးဘက်ကိုထပ်ပြီးတော့တိတ်ညွတ်စေခဲ့တယ်လို့ရှေ့နေကျုံဟိုလ်ဒါကပြောကြားခဲ့ပါတယ်။စနေနေ့တုန်းကလည်းအရသာအခွင့်အရေးတောင်းဆိုလှုပ်ရှားမှုနှစ်ပတ်လည်ပွဲမှာသမ္မတဘဲရက်အိုဘားမားဦးဆောင်ပါဝင်ခဲ့ပါတယ်။နိုင်ငံပုံမကောင်းမွန်အောင်အားလုံးလက်တွဲဆောင်ရွက်ကြဖို့အတွက်သမ္မတအိုဘားမားကတိုက်တွန်းခဲ့ပါတယ်။လူတိုင်းတန်းတူအခွင့်အရေးရရှိဖို့ကြိုးပမ်းမှုတွေအပြည့်အဝအောင်မြင်မှုမရသေးတာကိုတမရကအတိအမှတ်ပြုပေမဲ့ဘာမှအပြောင်းလဲတွေဖြစ်မလာဘူးဆိုတဲ့အယူအဆကိုတော့လက်မခံဘူးလို့တမရကပြောကြားခဲ့ပါတယ်ရှင်
။နိုင်ငံကအမျိုးသမီးများနေမှာစီးပွားရေးနိုင်ငံရေးနဲ့လူမှုရေးနယ်ပယ်တွေမှာအမျိုးသမီးတွေအောင်မြင်မှုရရှိရေးအတွက်ကမ္ဘာတစ်လွှားကအမျိုးသားတွေနဲ့အမျိုးသမီးတွေဝိုင်းဝန်းဆောင်ရွက်နေကြပါတယ်။အမျိုးသမီးတွေအနေနဲ့ပြည်ဝအောင်မြင်ပြီးမိသားစုနဲ့အတူနေထိုင်နိုင်ရေးအတွက်အမျိုးသမီးတွေတန်းတူအခွင့်အရေးရရှိရေးအတွက်တောင်းဆိုဖို့ဒီနေ့ဟာအသင့်တော်ဆုံးနေ့ဖြစ်ပါတယ်ဒေသခံအခြေအနေပေါ်မူတည်တဲ့အကြောင်းအရာတွေကိုရွေးချယ်ပြီးတိုင်းပြည်အသီးသီးမှာရှိတဲ့အဖွဲ့အစည်းတွေကလည်းနိုင်ငံတကာအမျိုးသမီးနေ့ကိုဆင်နွှဲကြပါတယ်အိန္ဒိယနိုင်ငံမှာတော့အမျိုးသမီးတွေအတွက်တရားဥပဒေနဲ့လုံခြုံမှုရရှိရေးအတွက်တောင်းဆိုတဲ့အနေနဲ့အလွန်အသီးသီးကအမျိုးသမီးတွေဟာကားတွေစပိတ်နေနဲ့စီတန်းလက်လက်တောင်းဆိုခဲ့ကြပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့အမျိုးသမီးအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကအမျိုးသမီးတွေအတွက်အ ਨੇ ဆုံးလို့အားကသတ်မှတ်ပေးဖို့မနီလာမြို့မှာချီတက်တောင်းဆိုခဲ့ကြပါတယ်တူရကီဘင်္ဂလားဒေ့ရှ်ဟောင်ကောင်တို့မှာလည်းအမျိုးသမီးအခွင့်အရေးအတွက်ချီတက်ဆန္ဒပြခဲ့ကြသလိုမွတ်စလင်အမျိုးသမီးတွေအနေနဲ့ဘာခါစ်လို့ခေါ်တဲ့ခေါင်းကနေခြေအောက်အထိဝတ်ထားရမယ့်အမျိုးသမီးဝတ်စုံတွေကိုဥပဒေအရပြဋ္ဌာန်းထားတာဟာအမျိုးသမီးအခွင့်အရေးချိုးဖောက်ရရောက်တယ်ဆိုပြီးအာဖဂန်နိုင်ငံမှာလည်းဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာလည်းအမျိုးသမီးအခွင့်အရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေဦးဆောင်ပြီးတန်းတူအခွင့်အရေးရရှိရေးဆိုင်ရာအခမ်းအနားတွေကိုရန်ကုန်မြို့မှာကျင်းပခဲ့ကြပါတယ်အမျိုးသမီးတွေမိဘအမွေခံစား권နဲ့နေတာနဲ့နေ့စဉ်အမျိုးသမီးတွေနှိမ်ချဆက်ဆံခံရတာဟာဒီနေ့ခေတ်ရဲ့တရားမျှတမှုအကင်းမဲ့ဆုံးလှုပ်ရဖြစ်တယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားကလည်းတင်းငွေနေ့မှာကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်
ရုရှားနိုင်ငံကအတိုက်ခံခေါင်းဆောင်ဘော်ရစ်နမ်ဆော့ဖ်ကိုတပ်ဖြတ်ခဲ့မှုမှာသူပါဝင်ခဲ့တယ်လို့ချက်စနီယက်လူမျိုးရဲတပ်မှူးဟောင်းတယောက်ကဝန်ခံခဲ့တယ်လို့ရုရှားတရားသူကြီးတယောက်ကတနင်္ဂနွေနေ့မှာပြောခဲ့ပါဗျ။ဒ တစ်ချိန်တည်းမှာဒီနောက်ထပ်မတင်ကားသူ၄ယောက်ကိုအာဏာပိုင်တွေကဆက်လက်စစ်ဆေးနေပါတယ်။သူတို့၅ယောက်လုံးကိုမော်စကိုမြို့တရားရုံးတစ်ခုမှာတနင်္ဂနွေနေ့ကရုံးထုတ်ခဲ့ပါတယ်။လူသတ်မှုနဲ့တရားစွဲခံထားရသူတယောက်ဖြစ်တဲ့ချက်စနီယရဲတပ်မှူးကြီးဟောင်းဇောဝါဒါဒီယက်ဖ်ကဒီအမှုအတွက်ဖြောင်းချက်ပေးဝန်ခံလက်မှတ်ထိုးခဲ့တယ်လို့တရားသူကြီးကပြောပေမဲ့လူသတ်မှုမှာသူဘယ်လိုပါဝင်ပတ်သက်နေတယ်လဲဆိုတဲ့အသေးစိတ်ကိုတော့ထုတ်ပြောခြင်းမရှိခဲ့ပါဘူး။ဒီလူသတ်မှုနဲ့ပဲဆွဲထားသူနောက်တယောက်ဖြစ်တဲ့အန်ဇော်ဂူဘာဆက်ကတော့သူပါဝင်ပတ်သက်မှုမရှိဘူးလို့ညှင်းဆန်တယ်လို့တရားသူကြီးကပြောပါရယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်သူတယောက်ဖြစ်တဲ့မစ္စတာနမ်ဆော့ဖ်ဟာဖေဖော်ဝါရီလ28ရက်နေ့တုန်းကခရမလင်နန်းတော်နာကတရားတစ်ခုပေါ်မှာလမ်းလျှောက်နေစဉ်မှာအနောက်ကနေတနက်နဲ့၄ချက်ပြစ်တက်ခံခဲ့ရတာပါ။မတင်ကားသူ၅ယောက်ကိုဖမ်းဆီးထားပေမဲ့ဘာကြောင့်သူတို့မစ္စတာနမ်ဆော့ဖ်ကိုတတ်ခဲ့ရတယ်လဲဆိုတဲ့အကြောင်းအချက်တွေထွက်ပေါ်လာခြင်းမရှိသေးပါဘူး။သူတို့၅ယောက်လုံးဟာချက်စနီယာခွဲထွက်ရေးသမားတွေနဲ့သူတို့ရဲ့မဟာမိတ်အစ္စလာမစ်အစွန်းရောက်တွေကိုပိုင်အုပ်ချုပ်ရေးရဖို့တိုက်နေကြတဲ့မြောက်ကော်ကေးဆက်ဒေသကဖြစ်ပါတယ်။တည်ဆုံသွားတဲ့ရုရှားအတိုက်ခံခေါင်းဆောင်မစ္စတာနမ်ဆော့ဖ်ရဲ့မိတ်ဆွေတွေကတော့အစိုးရကိုဆန့်ကျင်သူတွေကိုနှုတ်ပတ်ဖို့ရုရှားအစိုးရတွေကအစစ်အမြင့်ဆုံးကနေပြီးတော့အမိန့်ပေးထားတာဖြစ်တယ်လို့ပြောနေကြပါတယ်ရှင်။
IS Islamic State ကြော်ရီတင်ပိုက်ထားတဲ့ decree မျိုးကိုပြန်သိမ်းပိုင်နိုင်မှုလွန်ခဲ့တဲ့သတင်းပတ်တစ်ပတ်လောက်ကစတင်ထိုးစစ်ဆင်နေတဲ့အီရတ်နဲ့ရှီယာပြည်သူ့စစ်မဟာမိတ်အဖွဲ့တွေဟာမြို့အပြင်မှာ IS အဖွဲ့ရဲ့တိုက်ပွဲတွေIS အဖွဲ့နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အစွန်ရောက်စစ်သွေးကြွတွေတင်ပိုက်ထားတဲ့မြို့ကိုပြန်ရရှိဖို့အတွက်စူးစမ်းနေတဲ့မဟာမိတ်အဖွဲ့ဟာ IS အဖွဲ့ရဲ့စနိုက်ပါလက်ဖြောင့်တပ်သားတွေကတိုက်ခိုက်မှုကြောင့်ရှင်မတိုးနိုင်ပဲအနီးနားက Eldo နဲ့ Elbu Ajil ဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။အစိုးရထိန်းချုပ်ထားတဲ့မြို့တော် Baghdad နဲ့တမ်ပီတောင်ပိုင်းမှာရှိတဲ့အဲ့ဒီအဖွဲ့က IS အဖွဲ့ကချေကုပ်ယူထားတဲ့မိုဆူးမျိုးတို့အကြကမဟာဗျူဟာမြောက်ဒီခရစ်မျိုးကိုပြန်လည်တင်ပိုင်နိုင်မှုထောင်းနေချီတဲ့အီရအစိုးရတပ်ဖွဲ့တွေဥဆောင်ပြီး IS ဆန့်ကျင်ရေးအကြီးဆုံးထိုးစစ်ကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကစတင်လိုက်တာဖြစ်ပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့အကူအညီမရှိဘဲအီရန်တပ်ဖွဲ့တွေရဲ့အကူအညီနဲ့အီရတ်တပ်သားတွေဟာထိုးစစ်ဆင်နေတာမှဖြစ်ပေမဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကစီးရီးယားနဲ့အီရတ်နိုင်ငံတွေက IS အဖွဲ့တွေရှိရာနေရာတွေကိုတနင်္ဂနွေနေ့ကအထိလေကြောင်းကတိုက်ခိုက်နေခဲ့ပါတယ
်။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တရုတ်နိုင်ငံမှာ February လအတွင်းကုန်သွယ်ရေးပုံငွေပြမှုဟာစံချိန်တင်လောက်အောင်လို့ဒေါ်လာ 60.6 ဘီလီယံရှိခဲ့တယ်လို့တရုတ်အစိုးရကပြောလိုက်ပါတယ်။လေလာသုံးသက်သူတွေကတော့ကမ္ဘာပေါ်ကဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံရဲ့အကုန်တင်ပို့မှုအလားအလာပေါ့စိုးရိမ်ကြောင်းပြောနေကြဆဲဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းမှာဒီကုန်တင်ပို့မှုတန်ဖိုးဟာထက်ဝက်တက်သွားခဲ့ပြီးတော့ဒေါ်လာ 169.2 ဘီလီယံအထိဖြစ်ခဲ့တယ်လို့တရုတ်အစိုးရကတနင်္ဂနွေနေ့ကထုတ်ပြန်ပြောကြားခဲ့ပါတယ်။ဒါပေမဲ့တလတည်းမှာပဲကုန်တင်သွင်းမှုကတော့9ဘုံတစ်ဘုံကျဆင်းပြီးတော့ဒေါ်လာ 108.6 ဘီလီယံအထိကျသွားခဲ့တယ်လို့ပြောပါရယ်ဖေဖော်ဝါရီလ19ရက်နေ့မှာကျရောက်တဲ့တရုတ်နှစ်တစ်ကူရုံးပိတ်ရက်တွေမရောက်ခင်လာဇန်ပိုင်းမှာဒီစီးပွားရေးလုပ်ငန်းတွေကကုန်တင်ပို့မှုတွေကိုတွန်းပြီးတော့လုပ်ခဲ့ကြလို့ခုလိုမျိုးပို့ကုန်တန်ဖိုးတက်သွားတာဖြစ်ပါတယ်လို့တရုတ်အစိုးရကဆိုခဲ့ပါရယ်ပြီးခဲ့တဲ့2014ခုနှစ်မှာတရုတ်ရဲ့စီးပွားရေးက 9.4 ချာခိုင်နှုန်းတိုးတက်ခဲ့ပါရယ်ကမ္ဘာတဝန်းကနိုင်ငံတော်တော်များများအတွက်ဒီရာခိုင်နှုန်းဟာများပြားလှပေမဲ့တရုတ်နိုင်ငံအတွက်ကတော့25နှစ်အတွင်းမှာအနိမ့်ဆုံးတိုးတက်မှုဖြစ်ပါတယ်။2015ခုနှစ်စီးပွားရေးတိုးတက်နှုန်းကိုတော့900ရာခိုင်နှုန်းလောက်ဖြစ်မယ်လို့ဝန်ကြီးချုပ်လီကယ်ရှောင်းကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲခန့်မှန်းခဲ့ပါတယ်။ဩစတြေးလျက ANZ ဘဏ်စီးပွားရေးပညာရှင်တွေကတော့တရုတ်နိုင်ငံစီကကုန်ပစ္စည်းမှာယူမှုတွေဆက်လက်ကျဆင်းနေတယ်ဆိုတာကိုထောက်ပြပြီးတော့တရုတ်နိုင်ငံရဲ့ပို့ကိုလုပ်ငန်းမှာအခက်အခဲတွေရင်ဆိုင်ရနိုင်တယ်လို့သုံးသပ်ကြပါတယ်ရှင်။
တိဘက်မှာမြို့သမီးတူကကိုကိုကိုမိရှုတတ်တည်သွားတဲ့အတွက်ဒါဟာ2015ခုနှစ်အတွင်းပထမဆုံးအကြိမ်ကိုကိုကိုမိရှုတတ်တည်ရယ်ဆိုတဲ့သတင်းထွက်လာတာဖြစ်ပါတယ်။မိရှုတတ်တည်တဲ့အမျိုးသမီးဟာအသက်40ဝန်းကျင်ရှိပြီး No Chok ဆိုသူဖြစ်တဲ့အကြောင်းတိဘက်လူမျိုးရေးအဖွဲ့ကပြောပါတယ်။အဲ့ဒီမြို့သမီးဟာငါဘခရိုင် Throksuk မြို့အနီးမှာတောက်ကြနေတုန်းကတတ်တည်သွားခြင်းဖြစ်တယ်လို့တိဘက်လူမျိုးရေးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူ့မိသားစုကအတုပချဖို့မစီစဉ်နိုင်ခင်မှာပဲမိလောင်ထားတဲ့သူ့ရဲ့ရုပ်ကျွင်းကိုအာဏာပိုင်တွေကမြေမြုပ်တကြွလိုက်တယ်လို့ဆိုပါတယ်။အဲ့လိုဖြစ်ပြီးနောက်တစ်နေ့မှာပဲအဲ့ဒီငါဘခရိုင်ထဲမှာရဟန်းတပါးကအဝေးရောက်တိဘက်ဖုန်းတော်ကြီးဒလိုင်းလာမပြန်လာဖို့မြို့ပလမ်းလျှောက်အော်ဟစ်ခဲ့တယ်လို့ဆိုပါတယ်။
အိန္ဒိယနိုင်ငံရဲ့လက်တလောဆွေးနွေးမှုတွေကြောင့်အိန္ဒိယနဲ့ပါကစ္စတန်ကြားတင်းမာမှုတွေပြေလျော့သွားစေပြီးတော့နှစ်နိုင်ငံကြားသဘောထားကွဲနေတဲ့ကိစ္စတွေကိုဖြေရှင်းနိုင်ဖို့အဓိပ္ပာယ်ရှိတဲ့ဆွေးနွေးမှုတွေပြန်ဆနိုင်မယ့်အလားအလာတွေမြင်ရတယ်လို့ပါကစ္စတန်နိုင်ငံကပြောကြားလိုက်ပါတယ်။ပါကစ္စတန်အစိုးရဟာဒေတာရင်းငင်းချမ်းအောင်ဆောင်ရွက်နေတယ်လို့အစ္စလာမာဘတ်မြို့တော်မှာကျင်းပတဲ့နိုင်ငံကဆွေးနွေးပွဲတစ်ခုမှာအမျိုးသားလုံခြုံရေးနဲ့နိုင်ငံခြားမူဝါဒရေးရာဝန်ကြီးချုပ်အကြံပေးစာတက်ရှ်အာဆစ်ကပြောကြားခဲ့ပါတယ်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေတာကိစ္စအပအဝင်အိန္ဒိယနဲ့ပါကစ္စတန်ကြားနှစ်ပေါင်းများစွာပြဿနာဖြစ်နေတဲ့ကိစ္စတွေကိုဖြေရှင်းနိုင်ဖို့အိန္ဒိယနဲ့ဟန်ချက်ညီဆက်ဆံရေးဖြစ်ဖို့အတွက်ပါကစ္စတန်ကစူးစမ်းခဲ့တယ်လို့လည်းသူကဆိုခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကအိန္ဒိယနိုင်ငံသားရေးဝန်ကြီးအစ္စလာမာဘတ်မြို့တော်စီကိုလာပြီးတော့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးနဲ့ဆွေးနွေးပါတယ်ဒါဟာခုနှစ်လအတွင်းမှာနှစ်နိုင်ငံတန်တမန်တွေနဲ့တွေ့ဆုံဆွေးနွေးမှုဖြစ်ပါတယ်ရှင်
တင်လာနေတဲ့ခင်တဲ့င်းအစီအစဉ်ကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလိုက်တို့ကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုထုတ်လွှင့်တော့မှာပါ။လက်ပတ်မ်းမှာပင်မကျောင်းသားတပိတ်စစ်ကြောင်းကိုပိတ်ဆို့တားဆီးထားတဲ့ရဲအင်အားတွေကိုမက်လာ၁၀ရက်နေ့အင်္ဂါနေ့နနက်၁၀နာရီနောက်ဆုံးထားဖယ်ရှားပေးဖို့ဘဂတမြအဖွဲ့ချုပ်ကအစိုးရအာဏာပိုင်တွေကိုအရေးပေါ်တောင်းဆိုလိုက်ပါတယ်။မက်လာ၁၇ရက်နေ့စတင်မဲ့ဆယ်တန်းဆောင်မွေးပွဲမတိုင်ခင်ရန်ကုန်မြို့ဝင်ပြီးတော့ကျောင်းသားတပိတ်ရန်နာနိုင်ဖို့အတွက်အခုလိုတောင်းဆိုလိုက်တာဖြစ်တယ်လို့ဘဂတအဖွဲ့ချုပ်ကပြောပါတယ်။အကြောင်းဆုံးကဒီလိုပါရှင်။ကျောင်းသားတွေတောင်းဆိုထားတဲ့ရန်ကုန်မြို့ရွှေဒဂုံဖျားထီတပိတ်ကိုဝင်ရောက်ခွင့်ပေးဖို့အပါအဝင်အချက်၈ချက်နဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေနဲ့ပြည်လည်မှုမရသေးပါဘူး။တစ်ဖက်မှာလည်းတနိုင်ငံလုံးအတိုင်းအတာနဲ့ဆယ်တန်းဆောင်ပွဲကိုမက်လ17ရက်နေ့မှာစတင်တော့မှာပါဒီအခြေအနေကိုဘဂတအဖွဲ့ချုပ်ခေါင်းဆောင်တွေဘက်ကစိုးရိမ်မကင်းဖြစ်လာတဲ့အတွက်မက်လ10ရက်အင်္ဂါနေ့နောက်ဆုံးထားပြီးလုံခြုံရေးရဲတွေကိုဖယ်ရှားပေးဖို့အစိုးရတာဝန်ရှိသူတွေကိုအရေးပေါ်တောင်းဆိုလိုက်တာဖြစ်တယ်လို့ဘဂတခေါင်းဆောင်တအုပ်ဖြစ်တဲ့ကိုမင်းသွေးတစ်ကပြောပါတယ
်ခုကကျွန်တော်ဒီနေ့10ရက်9ရက်ဖြစ်နေပြီဆိုတော့ဟို17ရက်နေ့ကျလို့ရှိရင်ကျောင်းဝင်းချီရမယ့်အခါမှာဒီတပိတ်စီကျောင်းကျွန်တော်အနေနဲ့ရန်ကုန်ဝင်းမြို့ရန်ကုန်မှာလူစုခွဲပြီးတော့ကိုယ့်နေရာနဲ့ကိုယ်ပြန်ပြီးတော့လူစုခွဲပြီးတပိတ်စောင့်ကြည့်တဲ့တပိတ်ပုံမနဲ့ဖလစ်တော့ပတ်ဆိုင်ကိုစောင့်ကြည့်တယ်ပေါ့အဲ့တော့ကျွန်တော်ဒီမှာပိတ်ဆို့တားဆီးနေတဲ့ခိုင်ကိစ္စမှာဆိုရဘက်ကနေကျွန်တော်တို့ဖြည့်ရှင်းတဲ့ဥစ္စာကဒီရပိုင်းတွေမှာကျွန်တော်အဆင်မပြေဘူးကျွန်တော်တောင်းဆိုချက်ရှိချက်တောင်းဆိုတဲ့ဥစ္စာမှာဆိုရဘက်ကလက်ခံလိုက်ရောပေးမှုမရှိအဲ့တော့ဒီနေ့ကျွန်တော် statement ထုတ်တာကဒီဆိုရအနာမိုင်းမျိုးကျွန်တော်ပိတ်ဆို့တားဆီးရဲ့ဥစ္စာကိုဒါမဲ့ဆေးရနေဆေးနိုင်မနေ့ကနေမတိုင်မီမှာတရားရေးပြပြီးဟုတ်အကယ်၍မပြပြီးခဲ့ဆိုလို့ရှိရင်ဆက်ဖြစ်လာတဲ့ဟိုပြဿနာရဲ့အဆူရဲ့တောင်းအောင်ဆိုရအဆူရဲ့တောင်းအောင်လုပ်ချင်တယ်အဲကြောင့်ကျွန်တော်ဒီအဆူရတီးရအနာပိုင်းတီးရလို့ကျွန်တော်အထူးကြေညာချက်ထုတ်ခဲ့တာပ
ါသူတို့ဒီပိတ်ဆို့ဓာစီထားတာတွေကိုမဖယ်ရှားပေးဘူးဆိုလို့ရှိရင်ကိုမင်းသွေးတစ်တို့ကျောင်းသားတွေဘက်ကဘာဆက်လုပ်မလဲရှင်
မဖြစ်ဘူးဆိုရင်တော့ကျွန်တော်အချက်ချက်ချက်ကိုတောင်းဆိုနေမှာအခုအချိန်ကြီးကြာလာတဲ့အဲ့ဒါဆိုရအနေနဲ့ကကျွန်တော်ဆယ်တန်းဆောင်ဝဲဒီအတွင်းဒီလမ်းပေါ်မှာကျွန်တော်တပိတ်စီကြောင်ရဲ့လှုပ်ရှားမှုတွေရှိနေတာဟာကျွန်တော်လူလာကြတဲ့မဟုတ်ပဲအစိုးရကဒါဖိတ်ဆို့တာလို့ဆိုရမျိုးဒီလူပြီးအောင်ကျွန်တော်ဖော်ထုတ်ခြင်းနဲ့နောက်တစ်ချက်ကဘယ်လိုမျိုးမဆိုကျွန်တော်ကျောင်းသားအားလုံးရဲ့သဘောဆန္ဒအရာအဲ့ဆယ်ရက်နေ့တိုင်းမှာသူတို့ကတော်တူကြီးတဲ့ကောင်များမရခဲ့လို့ရှင်ဒီတပိတ်စီကျောင်းကိုဘယ်လိုပုံစံနဲ့ဆက်ပြီးခြိတက်မယ်ဆိုတာမျိုးဟိုအားလုံးတိုင်ပင်ထားတဲ့နိုင်ငံတစ်ခုကြောက်အောင်လို့ကျွန်တော်ဆက်ပြီးတော့အဲအဲ့နာအချိန်ကြီးတဲ့အချိန်ကြရင်ကျွန်တော်ဆွေးနွေးနေဆွေးနွေးနေဆွေးနွေးပြီးလို့ရှင်ဒီအားလုံးဆွေးနွေးကြတဲ့နိုင်ငံကိုကျွန်တော်ရေးပြီးတော့ဆက်ပြီးသွားတယ
်အခုလို့ဒီလက်ပတ်တန်းမှာကျောင်းသားတပိတ်ကိုပိတ်ဆို့ခံထားရတဲ့အချိန်မှာဒီအမျိုးသားလွှတ်တော်မှလည်းပညာရေးဥပဒေပြင်ဆင်ရေးပေါ့နော်။မူကျန်းကြားနာပွဲကျင်းပနေပါတယ်။ဆိုတော့အဲ့ဒီပွဲကိုလေဒီကျောင်းသားကိုယ်စားလှယ်တွေပေါ့နော်။ကိုမင်းသွေးသွေးတို့ကလည်းတက်ရောက်နိုင်ခြင်းမရှိဘူး။တစ်ဖက်မှာလည်းဒီကြားနာပွဲကိုဆက်ပြီးတော့ကျင်းပနေတဲ့အပေါ်မှာကိုမင်းသွေးသွေးတို့ရဲ့သဘောထားဘယ်လိုရှိလဲရှင်
။ကျွန်တော်တို့ကကြားနာပွဲကိုကျွန်တော်ရဲ့သဘောထားတွေလည်းဆက်ပြီးတော့ကျွန်တော်ပြောခြင်းနဲ့ဒါမဲ့အစိုးရကတစ်လျှောက်လုံးမှာကျွန်တော်တို့ဘောတင်ရဲ့ချိုးဖောက်ထားတာလည်းရှိတယ်။ကျွန်တော်မျိုးရတဲ့အထူးဒီလမ်းပေါ်မှာပိတ်ဆို့တားဆီးရမျိုးဖြစ်လာတယ်ပေါ့အဲဒီတော့ကျွန်တော်ကဒီပိတ်ဆို့တားဆီးခံရတဲ့တပိတ်စစ်ကြောင်းဒီကောင်းဆောင်ပိုင်းတွေကခွာပြီးတော့ဟိုတော်တော်ကျန်းတော့ပေါ့တက်တက်လိုက်နေဆိုရင်ကျွန်တော်တို့သွားတော့ကတော့သွားပြန်ပြေးပြီးပြန်လာတဲ့အခါမှာပိတ်ဆို့တားဆီးပြီးတော့တပိတ်စစ်ကြောင်းနဲ့ဆက်ပြီးပြောင်းလို့မရအောင်ကျွန်တော်တို့တစ်ခုခုလုပ်ခဲ့နေဆိုလို့ရှိရင် ဒီပြည်မတပိတ်စစ်ကြောင်းကောင်းဆောင်မှုကျင်းပသွားတဲ့အနေအထားဖြစ်သွားနိုင်တယ်။အဲ့ဒါတွေမျိုးတွေကျွန်တော်တို့အစိုးရအမျိုးနဲ့တူပြီးပုံမတက်တာပါ
။လက်ပန်းမျိုးတစ်မျိုးလုံးပြည်မကျောင်းသားတပိတ်ကိုပိတ်ဆို့တားမြစ်ထားတဲ့ရဲအင်အားစုစုပေါင်းဟာ800ကျော်လောက်ရှိတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။လက်ရှိကျောင်းသားတပိတ်အခြေအနေရန်ကုန်တိုင်းဒေသကြီးအတွင်းပြီးခဲ့တဲ့ရက်ပိုင်းတွေကဖြစ်ခဲ့တဲ့အလုတ်သမားကျောင်းသားဆန္ဒပြပွဲတွေကိုအင်အားသုံးအကြမ်းဖက်ဖြိုခွဲခဲ့တာတွေနဲ့ပတ်သက်လို့88ပွင့်လေးလူဖွဲ့စည်းခေါင်းဆောင်တွေဖြစ်တဲ့ကိုကိုကြီးကိုမြာအေးတို့ပါဝင်တဲ့ကိုစလဲ6ဦးဟာရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်ဦးမြင့်ဆွေဦးဆောင်နဲ့အစိုးရအဖွဲ့ဝင်တွေနဲ့တနင်္ဂနွေနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆန္ဒပြပွဲတွေကိုအစိုးရအာဏာပိုင်တွေကအင်အားသုံးအကြမ်းဖက်ဖြိုခွင်းတာကိုသူ့အနေနဲ့လက်မခံနိုင်တဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းစနေနေ့ကကျင်းပတဲ့အဖွဲ့ချုပ်ဗဟိုအလုပ်မှုဆောင်အစည်းအဝေးမှာပြောသွားခဲ့ပါတယ်ရှင်။အခုဆက်လက်ထုတ်လွှင့်မယ့်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမှာတော့2015ရွေးကောက်ပွဲအတွက် NLD ဘာရီပြင်ဆင်နေနေတယ်လဲဆိုတာကိုကြားကြရမှာပါရန်ကုန် VOE ရုံးခွဲတာဝန်ခံဒေါက်ခင်ဆိုးဝင်းက NLD ဘဟိုရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ပြောခွင့်ရသူဦးညံဝင်းနဲ့တွေ့ဆုံမေးမြန်းထားပါတယ်ရှင
်လာပါရှင
်။လာပါ
။ကျွန်တော်တို့ခုလိုမျိုးဒီ NLD ရုံးချုပ်ကိုလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။
ဟုတ်ပါခင်ဗျာ
။ဟုတ်ကဲ့ပါ။အခုဦးညံဝင်းတို့အနေနဲ့ပေါ့နော်ဒီနှစ်ထဲမှာကျင်းပမယ့်ဒီအထွေထွေရွေးကောက်ပွဲအတွက်ကိုပြင်ဆင်မှုတွေလုပ်နေပါတယ်လို့သိရပါတယ်။အဲ့တော့ဒီရွေးကောက်ပွဲအောင်နိုင်ရေးအတွက်လည်းအဖွဲ့အစည်းတစ်ခုဖွဲ့စည်းပြီးတော့ဟိုစီစဉ်ဆောင်ရွက်နေလို့ကြားရပါတယ်ရှင်။အဲ့ဒီကိစ္စလေးနဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေးပါလား
။ဟုတ်ကဲ့ပါ။ကျွန်တော်တို့ကအခုချိန်ထိရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကော်မရှင်ကတရားဝင်ကြေညာတာအခုထိမရှိဘူး။ဆိုတော့ကျွန်တော်တို့ကဘာလို့ဆိုလို့လဲဆိုတော့ရွေးကောက်ပွဲကြေညာမှာကျွန်တော်တို့ကဟိုမဲဆန္ဒနယ်တွေကျွန်တော်တို့သိမဲဆန္ဒနယ်နဲ့သိမှကျွန်တော်တို့ကပြင်ဆင်ရမှာ။သို့တော်လည်းပဲအကြောင်းကြောင့်ကြောင့်ကျွန်တော်တို့ကအခုကကြိုတင်ပြီးတော့လုပ်အောင်အချိန်လေးကသိနေသွားပြီ။နော်တပြည်လုံးတိုက်တာနယ်ဆိုရင်တစ်ထောင်ကျော်အတွက်ဆိုရင်အချိန်နည်းနေပြီ။ဒါကြောင့်ကျွန်တော်တို့ပထမဆုံးရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဘဟုရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကိုဖွဲ့ပါတယ်။အတားဖွဲ့ပြီးတာနဲ့ချက်ချင်းပဲကျွန်တော်တို့ပြည်နယ်တိုင်းမြို့နယ်အထိကိုအောက်ခြေမှာတိုင်းရံနေဆက်ဖွဲ့သွားဖို့ကျွန်တော်တို့ညွှန်ကြားချက်တွေပေးနေပါတယ်လှုပ်လဲလုပ်နေကြပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့ရွေးကောက်ပွဲကျင်းပမယ့်ရက်ကိုအတိအကျမကြည့်ညာသေးတဲ့အတွက်ကြောင့်မလို့ဦးညံဝင်းတို့ပြင်ဆင်ဖို့အခက်အခဲရှိတဲ့သဘောပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်တော့သူတို့ကဒီမှာကရွေးကောက်ပွဲကမ်ပိန်းမဲဆွေစည်းရုံးရေးကိုသူကတတ်မှတ်တော့ရက်60တတ်မှတ်တော့သူတို့မကြင်ညာမချင်းအရ60ရာမရှိသေးဘူးဖြစ်နေ။ဆိုတော့ကျွန်တော်တို့ကအဲ့ဒီခါကျမှလှုပ်လို့ရှိရင်အလုပ်တွေသိများမှာဆိုတော့ဟိုလုံနိုင်တာလေအခုလုံနေကြတာ
။ဟုတ်ကဲ့ပါ။အဲ့တော့ဒီ NLD အနေနဲ့မဲဆန္ဒနေပြီဘယ်နှခုလောက်ကိုများဝင်ရောက်ရှင်ပြိုင်မှုစဉ်းစားထားတာပါလဲ
။ကျွန်တော်တို့ရဲ့ငုံမူလရည်ရွယ်ချက်ကတော့အပြည့်ကိုကျွန်တော်ဝင်ရောက်ရှင်ပြိုင်။ကျွန်တော်တို့မဲဆန္ဒနဲ့အားလုံးကိုဝင်ရောက်ရှင်ပြိုင်မှုကျွန်တော်တို့ဆုံးဖြတ်တာပါ။
ဟုတ်ကဲ့ပါအဲ့တော့ဒီရွေးကောက်ပွဲမတိုင်ခင်မှာအခုအများပြောနေကြတဲ့ဒီအခြေခံဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူဆန္ဒခံယူပွဲအရင်ကျင်းပမယ်လို့ကျင်းပဖို့စီစဉ်ထားတယ်လို့သိရပါတယ်အဲ့တော့အဲ့ဒီလူဆန္ဒခံယူပွဲကျင်းပပြစ်လိမ့်မယ်လို့ကို NLD အနေနဲ့ယုံကြည်ပါလားရှင
်ကျွန်တော်ယုံကြည်ပါတယ်ဘာကြောင့်ယုံကြည်လဲဆိုတော့ကျွန်တော်တို့ NLD ကတောင်းဆိုလို့မဟုတ်ပါဘူးပြင်ဆင်ဖို့လိုအပ်နေတဲ့အခြားအချက်တွေလည်းကျွန်တော်တို့အစိုးရမှရောတွတ်တော်ဘက်မှရောရှိနေတယ်လို့ကျွန်တော်နားလည်ဒါကြောင့်ဒီဥစ္စာလုတ်ကိုလုတ်အောင်မယ်ကိစ္စတခုလိုပဲမြင်ပါဟု
တ်ကဲ့ပါဒီ NLD ပြီးခဲ့တဲ့ရွေးကောက်ပွဲမှာဝင်ပြီးတော့ရှင်ပြန်ခဲ့တဲ့ရည်ရွယ်ချက်အဓိကရည်ရွယ်ချက်ကလည်းဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဥတည်ခဲ့တာပါပဲလေ
ဟုတ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီခုဒီနိုင်ငံတော်သမ္မတကြီးဦးသိန်းစိန်ကလည်းအမြဲတမ်းပြောပါတယ်ဒီတိုင်းပြည်တည်ချိန်အေဂျင့်မှသာရွေးကောက်ပွဲကိုကျင်းပဖို့ရှိတယ်ပေါ့နော်အဲ့တော့တိုင်းပြည်များတကယ်လို့တချို့နယ်မြေတွေမှာမတည်ငြိမ်ဘူးဆိုလို့ရှိရင်အရေးပေါ်အခြေအနေကြီးညာပြီးတော့ဟိုဒီရွေးကောက်ပွဲအထမမြောက်အောင်လုပ်နိုင်ခြင်းရှိတယ်ဆိုပြီးတချို့နိုင်ငံရေးကိစ္စတွေကသုံးသပ်နေတာရှိပါတယ်။အဲ့ဒီနေမြေတွေကလည်းပဲ NLD အနေနဲ့ရာနှုန်းပြည့်နိုင်ခြင်းရှိတဲ့နေမြေတွေပေါ့နော်။အဲ့ဒီလိုမျိုးများဟိုဗျူဟာတစ်ခုအနေနဲ့များပေါ့နော်လုံလာခဲ့လိမ့်မယ်လို့ဒီနိုင်ငံရေးကိစ္စတွေကယူဆနေတဲ့ဟာမျိုးပေါ့။ဆိုရင်မကင်းဖြစ်နေတဲ့ဟာမျိုးကို NLD အနေနဲ့ဘယ်လိုများသဘောရပါလဲရှင်
။ကျွန်တော်သဘောတူပါတယ်အဲ့ဒီဆိုရင်တော့ဆိုရင်တိုင်းတယ်။ကျွန်တော်တို့ဓာတ်ပြရွေးကောက်ပွဲမှာတော့လည်းNLD ကနိုင်မယ်လို့သိချာယုံကြည်ထားတဲ့เนาะကချင်ပြည်နယ်ကဗမော်မွန်ညင်ဖားကန့် ဒီနေမြေတွေကိုလုံုံရေးအကြောင်းပြချက်နဲ့ကျွန်တော်တို့ဟိုရွေးကောက်ပွဲဖျက်သိမ်းခဲ့ပါဒီလိုဟာမျိုးထပ်ပြီးတော့ဒီနေရာကိုပြောတာမဟုတ်ပါဘူးတပြည်လုံးတိုင်းတာမှာပေါ်နိုင်တယ်လို့ကျွန်တော်တို့လည်းမျှော်လင့်တယ
်ဟုတ်ကဲ့ပါအခုဆိုလို့ရှိရင်နိုင်ငံရဲ့အခြေအနေပေါ့နော်လက်ရှိအခြေအနေမှာဒီရှမ်းပြည်မြောက်ပိုင်းမှာလည်းအခုဖြစ်နေတဲ့လက်တလုံးဖြစ်နေတဲ့ဒီလောက်ကင်မြို့ဒေသပေါ့နော်ဒီကိုကန့်ဒေသမှာဖြစ်နေတဲ့ဒီပဋိပက္ခတွေတိုက်ပွဲတွေလည်းဖြစ်နေပါတယ်အဲ့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဒီ NLD ရဲ့သဘောထားပေါ့နော်ဒီငြိမ်းချမ်းရေးဥတီချက်များလမ်းစာပျောက်နေသလားလို့များယူဆပါလားရှင
်နည်းနည်းတော့လောက်ကင်ကိစ္စနည်းနည်းရှုပ်ထွေးတယ်လို့ထင်ပါတယ်နော်တစ်ဖက်ကလည်းတစ်ဖက်ကဆိုတော့ဒီဘက်ကလည်းတရုတ်တွေပါတယ်လို့စိုးရိမ်နေကြတယ်တော့ဟိုမှာလည်းအဓိကအားဖြင့်ကျွန်တော်သိတဲ့လောက်ကျွန်တော်ရောက်ဘူးတော့ဆိုရင်တော့နေဆက်မှာတရုတ်တွေကမကင်းတာတည်းကဗမာပြည်ထဲမှာအများကြီးပါအဲ့တော့တရုတ်လို့ပြောလိုက်ရင်မဟုတ်ဘူးလို့ညင်ရတယ်တော့ခက်ပါတယ်ဒီအခြေအနေမျိုးမှာလောက်ကန်အခြေအနေကစိုးရိမ်စရာကောင်းပါတယ်ဟိုနေမြေဆိုတာချုပ်ချာအာဏာနဲ့ဆိုင်ပါတယ်နေမြေအတွက်ကိုစိုးရိမ်စရာတွေရှိနေတယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်
ရွေးကောက်ပွဲမှာမတမာမှုတွေရှိနေနိုင်တယ်ပြီးတော့ NLD မနိုင်အောင် NLD နိုင်ခြေရှိတဲ့နေရာတွေမှာဟိုပေါ့လေအရေးပေါ်အခြေအနေကြီးညာခဲ့မယ်ဆိုတာမျိုးတကယ်လို့များတွေ့ခဲ့ရတယ်ဆိုလို့ရှိရင် NLD အနေနဲ့ဒီလာမယ့်ရွေးကောက်ပွဲကိုသဘိတ်မှောက်ဖို့ရှိပါလားရှင
်ကျွန်တော်တို့သဘိတ်မှောက်ဖို့တော့စီစဉ်မရှိဘူးကျွန်တော်တို့ဒီမိုကရေစီမှာရွေးကောက်ပွဲကအရေးကြီးတဲ့ခန္ဓာပါပါတယ်ကျွန်တော်တို့ဒါပြစ်ပယ်လို့မရဘူးသို့တော့လုံးဝလွတ်လပ်မျှတတဲ့ဟာမျိုးကိုညှော်လင့်လို့လည်းမရဘူးအ ਨੇ ဆုံးဖြစ်အောင်ကျွန်တော်စူးစမ်းရမယ်ပါကြိုးစားလဲဆိုတော့ကျွန်တော်တို့ NLD အဖွဲ့ဝင်တွေရောပြည်သူပြည်သားနိုင်ငံသားတွေရောရွေးကောက်ပွဲဥပဒေတွေနဲ့ပတ်သက်ပြီးသိသိသိထိုက်ကြတယ်သိအောင် educate လုပ်ဖို့ကျွန်တော်ကြိုးစားနေပါဟု
တ်ကဲ့ပါဒီရွေးကောက်ပွဲကော်မရှင်အပေါ်မှာကိုဟိုတကယ်ပဲတရားမျှတဆိုတာနဲ့ကျင်းပပေးလိမ့်မယ်လို့ယူဆပါလားဘာလို့ဆိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုနိုင်ကိုကအရင်ကလည်းပူဇော်ကြီးဟောင်းနဲ့ဖြစ်ခဲ့တယ်ပြီးတော့ဒီအာဏာရပါတီနဲ့လည်းမကင်းဆိုတဲ့သဘောမျိုးရှိတယ်လေဆိုတော့သူ့အနေနဲ့ရောဒီရွေးကောက်ပွဲကြီးကိုမျက်မျှတတာပေါ့နော်ရွေးကောက်ပွဲကျင်းပပေးလိမ့်မယ်လို့ယူဆပါလားနောက်ပြီးတော့ဒီရွေးကောက်ပွဲကော်မရှင်ထဲမှာနောက်ပိုင်းမှာထည့်လာတဲ့လူတွေလည်းအကုန်လုံးစစ်တပ်ကနေလာတဲ့လူတွေများပါတယ်အဲ့တော့ဥညာဝင်းတို့အနေနဲ့ပေါ့နော်ဒီရွေးကောက်ပွဲကော်မရှင်အနေနဲ့မြန်မာနိုင်ငံရဲ့လာမယ့်ရွေးကောက်ပွဲကြီးကလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲကျင်းပပေးနိုင်လိမ့်မယ်လို့ယူဆပါလားရှင
်ကျွန်တော်တို့ဥပဒေအရတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲမဖြစ်နိုင်ဒီအဖွဲ့တွေမဟုတ်ဘယ်အဖွဲ့တက်တရားမျှတမှုမရနိုင်လွတ်လပ်မှုကတော့ရနိုင်လွတ်လပ်မှုပေးလို့တော့ရတယ်ဒါပေမဲ့ဥပဒေပြဋ္ဌာန်းချက်တွေကတရားမျှတမှုမရနိုင်ဘူးကျွန်တော်တို့အဲ့ဒီလိုပဲသတ်မှတ်ထား
ဟုတ်ကဲ့ဘာကြောင့်များပါလဲရှင်
ဆိုဖွဲ့စည်းပုံအခြေခံဥပဒေကြီးတစ်ခုလုံးပါဒီမိုကရေစီနဲ့ဆန့်ကျင်တဲ့လွယ်လွယ်အချော်တွေအများကြီးပဲအဲ့ဒီအခြေအနေမျိုးမှာတရားမျှတအောင်ဆောင်ရွက်ဖို့ဆိုတာမဖြစ်နိုင်ဘူးဥပဒေပြင်မှသာဖြစ်နိုင်မယ်လို့ကျွန်တော်တို့လက်ခံထားပါတယ
်ရွေးကောက်ပွဲကျင်းပဖို့စိုင်းပြင်းနေတဲ့အချိန်မှာဒီနိုင်ငံတကာအကဲခတ်ရွေးကောက်ပွဲအကဲခတ်လေးလာရေးအဖွဲ့တွေကိုလည်းဖိတ်မယ်လို့ဟိုရွေးကောက်ပွဲကော်မရှင်ကပြောပါတယ်အဲ့တော့နိုင်ငံတကာအကဲခတ်လေးလာရေးအဖွဲ့တွေလာမယ့်အပေါ်မှာရော NLD နေနဲ့ဘယ်လိုများသဘောထားပါလဲရှင
်ကျွန်တော်တို့ရှေ့ရွေးကောက်ပွဲဒီတဲ့ဟိုကအဲ့ဒီတောင်းဆိုတဲ့ထဲမှာကျွန်တော်ပါပါကိုကမမှန်ကန်လုပ်နေဘာမှဒီ observer လုပ်တဲ့လူတွေကိုကန့်ကွက်စရာအကြောင်းမရှိကိုကမမှန်ကန်လုပ်ဖို့ပဲအရေးကြီးအခုဒါကိုလက်ခံတဲ့အတွက်ဒါကိုတော့ကျွန်တော်ကြိုးစားပါတယ်ဒါပေမဲ့ဟိုအသေးစိတ်ပြောရင်တော့နည်းနည်းဝင်နေပေါ့ဘလောက်ထိပြုမှလဲရွေးကောက်ပွဲနေလားဒါရွေးကောက်ပွဲတစ်ခုဆိုတာအဲ့ဒီကျင်းပတဲ့နေတနေတယ်မဟုတ်ဘူးအဲ့ဒီအရှိမပြင်ဆင်မှုကဏ္ဍတွေအများကြီးရှိပါတယ်ဥပမာအဖြစ်မဲဆန္ဒရှင်စည်ရင်ကောက်ယူဘူးကောက်ယူနေတယ်လား
ဟုတ်က
ဲ့တော့သူဥပဒေအရမဲဆန္ဒရှင်စည်ရင်ပြုစုတဲ့အခါမှာပါတီတွေပါဖို့လို့ဒါပေမဲ့ဒီနေ့ထိပါတီတွေမဖိတ်သေးဘူ
း1990ရွေးကောက်ပွဲတုန်းကတော့ NLD ကအများစုနိုင်ရခဲ့တာပေါ့နော်အခုဒီလာမဲ့ရွေးကောက်ပွဲမှာရော NLD အနေနဲ့ဒီလိုပဲတခဲနဲ့အနိုင်ရလိမ့်မယ်လို့မျှော်လင့်ထားပါလားရှင
်ကျွန်တော်တို့ကတော့အဲ့ဒီတုန်းကရာဂိုင်းနှုံးထက်ကိုပိုအောင်စူးစမ်းမှာဒါမလို့ဘလောက်တိမျောလင့်လဲဆိုမဂျော်ရီတီကတော့ကျွန်တော်မျောလင့်ပြီးသားအဲ့ဒီမဂျော်ရီတီမာဂျင်ကဘယ်ကိုသွားမလဲတော့မသိအဲမဂျော်ရီတီမှာမှမာဂျင်နိုင်နေလို့ရှိရင်ကျွန်တော်တို့တော်တော်တမှာလုတ်ခတ်တာပေါ့အဲဒါကိုကျွန်တော်တို့အားလုံးပြိုင်မယ်အားလုံးနိုင်အောင်ကြိုးစားမယ်အဲ့ဒါကျွန်တော်တို့ရဲ့သဘောထား
ဟုတ်ကဲ့ပါတကယ်လို့ NLD နိုင်သွားပြီးတော့ NLD ကမဂျော်ရီတီရသွားပြီးတော့ဟိုတမနာရွေးမယ်ဆိုတဲ့အဆင့်ရောက်တဲ့အခါကြလို့ရှိရင်ပေါ့နော်အဲ့ဒီအခါကြရင်ရောဟိုဘယ်လိုမျာ စီစဉ်ထားလည်းမသိပြီးတော့ဒီဖွဲ့စည်းပုံမပြင်းသေးဘူးပေါ့နော
်ကျွန်တော်နားလည်တယ်လို့ဖွဲ့စည်းပုံမှာပါတဲ့အဲ့ဒီဥစ္စာကအဲ့ဒီသမ္မတ qualification ကကဘာမှာဘယ်မှာမှလည်းမတွေ့ဘူးကျွန်တော်ကြုံကြရင်လည်းမေးတယ်ရှာလည်းရှာလည်းမတွေ့ဘူးအဲ့တော့ဒီဥစ္စာပြင်းဝင်ပြင်းရမယ်ကိစ္စပါလုံးဝမစီလျော်မသင့်တော်တဲ့ပြဋ္ဌာန်းချက်ပါ
ဟုတ်ကဲ့ပါအဲ့တော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ကိုတော့ NLD ကမျှော်လင့်နေတယ်ဆိုတဲ့သဘောပေါ့နော်
ဟုတ်ကဲ့ဒါအရေးကြီးပါတယ်လှုပ်လဲလှုပ်အောင်ပ
ါဟုတ်ကဲ့ပါဒီ NLD မှာပေါ့နော်ဒေါ်စန်းစုကြည်ပြီးလို့ရှိရင်ဒေါ်စန်းစုကြည်ရဲ့ဥဆောင်မှုအောင်မှာ NLD ကလှုပ်ရှားနေကြတာပေါ့နော်ဆိုဒေါ်စန်းစုကြည်လိုမျိုးပေါ့နောက်ထပ်ခေါင်းဆောင်တွေပေါ်လာအောင် NLD လူငယ်မျိုးဆက်တစ်တွေများဘယ်လိုများပြုစုပြောထားဖို့အစီအစဉ်တွေရှိပါလဲရှင
်မျိုးဆက်တစ်တွေအဲ့ဒီလိုခေါင်းဆောင်မှုရဖို့အဓိကအရေးကြီးဆုံးပါအဲ့ဒီမျိုးဆက်သစ်တွေကိုအလုတ်ခိုင်းမှုအရေးကြီးပါเนาะအလုတ်ခိုင်းမှုသူတို့တွေကဒီအချိန်မှာအလွန်တက်လွယ်တဲ့အရွယ်တွေပါသူတို့ကိုခိုင်းမှာကျွန်တော်တို့နောင်မျိုးဆက်အတွက်လူရမှာပါအဲကျွန်တော်တို့ကတော့အများအားဖြင့်အဲ့ဒီဟာကိုပဲတိုက်တွန်းမှာပါလူငယ်တွေကိုတာဝန်ပေးရမှာတာဝန်ပေးရ
ဟုတ်ကဲ့ပါ NLD မှာအခုအများသောအဖြစ်ကြီးလိုက်လို့ရှိရင်ဟိုဥညာဝင်တို့ကအစပါเนาะကျမတို့တက်ကြီးပိုင်းနေရောက်လာကြပြီဆိုတော့စိတ်သွားတိုင်းကိုမပါတာ၄ရှိမှာပေါ့เนา
ะအဲ့
တော့ဒီလူငယ်တွေကိုတွဲခေါ်တဲ့နေရာမှာဟိုအားမလို့အားမရဖြစ်ကြတယ်ရှင်အများဟိုအမြင်ပါပေါ့ NLD ကိုဒေါ်စုလည်းအားလုံးကကြီးညိုလေးစားကြတယ်နိုင်ငံခေါင်းဆောင်အဖြစ်နဲ့ပြည်သူခေါင်းဆောင်တယောက်အဖြစ်နဲ့အားလုံးကလေးစားကြတယ်ဒါပေမဲ့ NLD အပေါ်မှာတချို့တွေအမြင်မကြည်နိုင်တာ၄ရှိပါတယ်အဲ့တော့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ NLD ရဲ့ဟိုနီးဗျူဟာနဲ့မဟာဗျူဟာတွေများဘယ်လိုများပြောင်းလဲဖို့ရှိပါလဲရှင်ဒီဟိုအများပြည်သူရဲ့အမြင်မှာပေါ့ဒီအမလို့အမညာဖြစ်တာတွေကိုလေ
ကျွန်တော်စိတ်ထဲမှာကျွန်တော်စိတ်ကူးလာတာရောကျွန်တော်လှုပ်လဲလှုပ်နေတာလူငယ်တွေတာဝန်ပေးဖို့ရေယုံချင်းချင်းပေးရမှာအဲ तू ကမလှုပ်ခဲ့ဘူးလို့ဒါမလှုပ်နိုင်ဘူးသူလိုပြောလို့မရဘူးအခုလူကြီးတွေရောဘယ်တော့မှလှုပ်ခဲ့ဘူးじゃんဒီလိုပဲဟိုနေ experience နဲ့ပို့ train လုပ်လာကြတယ်အဲ့တော့ဒီလိုအတွေ့အကြုံတွေရအောင်တာဝန်ပေးဖို့အရေးကြီးပါတယ်သူတို့ကလည်းတာဝန်ယူလုပ်မယ်မှားတာရှိမယ်ကျွန်တော်တို့ပြင်ကြမယ်ဒီလိုသွားပါလိမ့်မယ်
ဟုတ်ကဲ့ပါအခုအရင်တော့ဆိုလို့ရှိရင်တော့ဒီအရင်အစအစိုးရလက်ထက်ပေါ့နော်အခုတော့အရင်သားအစိုးရလို့ခေါ်လို့ရနေပါပြီပေါ့လေအဲ့ဒီအစီအင်းအစိုးရလက်ထက်တုန်းကတော့ NLD မှာခက်ခဲတွေအများကြီးရှိခဲ့ပါတယ် NLD မှာတော်တော်လေးတွေလှုပ်ရှားရတယ်လေခက်ပါတယ်အခုနောက်ပိုင်းမှာဟောဘလို့အခက်ခဲတွေရှိပါသေးလဲရှင
်အစိုးရနဲ့တိုက်ရိုက်အခက်ခဲတော့တိတ်မရှိပါဘူးသို့တော့အစိုးရထုတ်ခဲ့စာတွေပါတွေအလုံးအပေါ်မှာတော့ကျွန်တော်တို့ NLD ကရှင်းနှတ်မှုမရှိဘူးဆိုတော့ပြုပြင်ပြောင်းလဲမှုကိုအရှင်းအဟုန်မရှိအောင်နှီးအောင်ပဲလုပ်နေတယ်လို့ကျွန်တော်တို့အဲ့လိုမြင်တယ်။ဟိုဘာကိုပြောချင်တာလဲဆိုအုံငိမ့်ညာရေးကြည့်ပါ။ငိမ့်ညာရေးပြီးခဲ့တဲ့တစ်နှစ်လောက်တည်းက nation wide လက်မှတ်ထိုးကြမယ်လုပ်ကြမယ်လို့ပြောတယ်။ပြောတဲ့အချိန်မှာဘာပြောလဲဆိုတော့ကျွန်တော်တို့ဟာငိမ့်ညာရေးနဲ့ပတ်သက်ပြီးညှိနှိုင်းနေတာအချက်3 4ချက်ပဲကြံပါလေလို့ပြောတယ်။ပြီးခဲ့တဲ့လတစ်ခါတာဝန်ရှိတဲ့လူကထပြောတယ်။အချက်က3 4ချက်ကနေ8ချက်ဖြစ်သွားပြန်။အဲ့တော့ဒါပါလဲဆိုတော့ရှေ့ကိုသွားရမယ့်ခြေလှမ်းတွေကိုတုံ့ဆွဲတဲ့ကိစ္စတွေကအများကြီးဖြစ်နေတာ။ဒါကြောင့်အချိန်တွေကြန့်ကြတယ်လူရင်းကိုမရောက်ဘူးအဲ့ဒါတွေဖြစ်နေတာ
။ဟုတ်ကဲ့ပါ။အဲ့တော့ NLD အနေနဲ့ပေါ့နော်ဒီငင်းညာရေးလုပ်ငန်းစင်မှာကိုဘယ်လိုခဏအနေပြီးတော့ပါဝင်ဖို့ရှိပါလဲရှေ့
။ငင်းညာရေး MBC ကလုပ်တဲ့အကျိုးဆွေးနွေးပွဲတွေအားလုံးမှာ NLD တက်ပါ။လိုအပ်တာလည်းဝင်ရောက်ဆွေးနွေးပါ
မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လင်းခဲ့တာပါရှင်မကြာခင်မိနစ်ပိုင်းအတွင်းမှာတော့မြန်မာပြည်ကပေးစာများအစီအစဉ်နဲ့အတူနားဆင်ရမယ့်ပြည်ရင်းသုံးသက်ချက်မှာတော့မြန်မာနိုင်ငံမှာနိုင်ငံခြားအရက် BRY တရားဝင်တင်သွင်းဖို့ဘာကြောင့်ပြဿနာတွေဖြစ်နေရတယ်လဲဆိုတာကိုကြားရမှာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်နဲ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုတော့မြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်။တင်းလာနေတဲ့နက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40ရူကနေဖမ်းယူနားဆင်နိုင်ပါရရှင်။အခုဒုတိယပိုင်းနာရီဝက်မှာအဖက်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါ
။စူပါမားကတ်နဲ့စတိုးဆိုင်အုပ်စုကြီးကစတိုးဆိုင်တွေမှာနိုင်ငံခြားပြည်အရက်ဘီယာဝိုင်နဲ့စီးကရက်တွေလုံးဝတင်ရောက်တော့မှာမဟုတ်ဘူးလို့
တရင်းစာဆရာဦးစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရမှာပါရှင်။ဒါ့အပြင်ကဗျာဆရာမောင်စွမ်းရီတင်ဆက်ထားတဲ့တက်ကြီးစကားအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီရှင်။
ပါပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုတော့ VOE ကိုကျေးဇူးတင်ကြောင်းရေးလာကြတဲ့သောရရှင်တချို့ရဲ့စာကိုနည်းနည်းအရင်ပြောပြပေးချင်ပါတယ်ထုံးစံတိုင်းမဲ့ VOE ကဟိုတလောတုံးကပဲပေးပို့လိုက်တဲ့ဒီမြစ်တာလက်ဆောင်ပြက်ကရင်ကိုရရှိလို့ကျေးဇူးတင်ကြောင်းရေးလာတဲ့သောရရှင်နဲ့ဖြစ်ပါတယ်ရှင်ဦးမြင့်အောင်ရန်ကုန်ရှင်စောဖူရက်ွက်ကဦးမြင့်အောင်ကပြက်ကရင်ရလို့ကျေးဇူးတင်ပါတယ်ဆိုပြီးတော့ခုလိုရေးလာပါတယ
် VOA မြန်မာပိုင်းအစီအစဉ်ကမြစ်တာလက်ဆောင်ပေးပို့တဲ့2015ခုနှစ်အတွက်ပြက်ကရင်မြစ်တာလက်ဆောင်ကိုလက်ခံရရှိတဲ့အတွက်အတိုင်းမသိဝမ်းသာကြည်နူးမိပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်တာကြောင့်သတင်းစာစာအုပ်စာဆောင်တွေအတွက်ငွေကြေးကုန်ကြစရာမလိုပဲသတင်းဦးသတင်းထုအထွေထွေဘဟုတုတတုတရတလူမှုရေးကျန်းမာရေးအားကစားကဏ္ဍအစုံအလင်ကိုလည်းအိမ်မှာနေရင်နားထောင်ရတဲ့အတွက်ကျေးဇူးတင်ပါကြောင်း VOA မြန်မာပိုင်းအစီအစဉ်ကိုစာရေးလိုက်ရပါတယ်ခင်ဗျာ
ရန်ကုန်မြို့ကဦးမြင့်အောင်ဖြစ်ပါတယ်ရှင်ပြက်ကရင်ရလာတယ်လို့ရေးလာကြတဲ့စာရင်းအများကြီးရှိပေမလဲတချို့တဝက်ပဲအမည်အနေနဲ့ဖော်ပြပေးပါတယ်နော်ဆရာဦးလက်ဆွမ်းဗရန်ကလည်းကျေးဇူးတင်ကြောင်းအခုလိုရေးလာပါတယ်ရန်ကုန်ကပေးပို့လိုက်တဲ့ VOA ပြက်ကရင်2015ကိုမမျောလင့်မဲ့လက်ခံရရှိလို့အလုံးဝမ်းမြောက်ပျော်ရွှင်မိပါတယ်တဲ့ဒီသောရရှင်ကကချင်ပြည်နယ်အင်းတော်ကြီးဒေသကသောရရှင်ပဲဖြစ်ပါတယ်Voice of America ကပထမဆုံးရရှိတဲ့လက်ဆောင်မော်လည်းဖြစ်ပါတယ်။ VOA အဖွဲ့သူအဖွဲ့သားတွေအားလုံးကိုလည်းအရန်ကျေးဇူးတင်ပါတယ်။သူတို့ရဲ့ Energy Data မှာတော့အခုချိန်ထိမြူနှင်းတွေဖုံးအုပ်ထားလို့နေလင်းရောင်ကိုမနေ့9နာရီနောက်ပိုင်းမှသာမြင်ရပါတယ်။အရန်ချမ်းနေတော့မှာပဲ။ဒါမဲ့ကျွန်တော်က VOA အသံကိုတော့မနေ့ညအမြဲတမ်းနားတော်တာအစင်တာပါသတင်းဆောင်လို့လည်းကြိုက်နှစ်သက်ပါတယ်ဆိုပြီးတော့ Energy I အရက်ဒေတာကဆရာဦးလက်စွမ်းဘရန်စာရေးလာပါတယ်ရှင်ဒါကတော့ February လအစပိုင်းကရေးလာတာပါဟုတ်ကဲ့ပါဆရာဦးလက်စွမ်းကြီးကျမတို့ဒီ American ပြည်သူဒီအရှေ့ပိုင်း Washington DC တဝိုက်မှာလဲအခုမလရောက်နေပါပြီနှင်းတွေကတော့မနေ့ကအထိပဲထူးထူးထက်ထက်ကျနေတော့မှာပဲမနေ့ကနှင်းကတော့နောက်ဆုံးကျတဲ့နှင်းလိုပဲယူဆရပါတယ်နော်ဟုတ်မဟုတ်တော့ဘယ်သူမှကျင်းစီပြောလို့မရပါဘူးဒီနေ့ဒီအသံသွင်းတဲ့တောက်ကြနေမှာလဲအနှုတ် 30 degree ထိအေးနေပြီးတော့ဒီစနစ်တင်းငွေမြန်မာပြည်ကပေးစာများထုတ်လွှင့်တဲ့တင်းငွေနေမှာတော့အပေါင်း 30 degree လောက်တည်းအပူချိန်မြင့်တက်မယ်ဆိုလို့ကျမတို့အော်နွေနွေထွေထွေလေးတော့နေရကြည်ရဲ့လို့တွေးပြီးတော့ဝမ်းသာနေကြပါရဲ့ရှင်။ VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကချင်ပြည်နယ်ကပဲနောက်ထပ်ရေးလာတဲ့သောရရှင်မတ်ကျူလူအောင်နဲ့ဖုံဒါဂျာဆန်းကလည်းပူတာအိုခရိုင်မချမ်းမောမြို့နယ်အရှိချမ်းဒေသဒိန်ချက်ကျေးရွာလေးကပါတဲ့
။ VOE ကိုနားထောင်ပြတာ2009ခုနှစ်ကတည်းကခုချိန်ထိပါ။ VOE ကတဆင့်တိကျတဲ့သတင်းဆောင်မတွေကျမရဲ့စီပွားရေးဗဟုသုတဆုံလင်စွာနားထောင်ရလို့ VOA ကိုအထူးကျေးဇူးတင်ပါတယ်။ VOA ကိုတခုအကြံပေးပါစေ။စနေနေ့တိုက်ရိုက်လေးလိုင်းစီစဉ်မှာအချိန်တိုလွန်းအားကြီးတော့နားထောင်ရတာအားမရဘူး။ဒါကြောင့်ည10နာရီက17နာရီအချိန်တွင်လွင့်မီသားကိုမလွင့်မဲတိုက်ရိုက်အစီအစဉ်ကိုအဲ့ဒီတညမှာပဲလွင့်မေးပါလားလို့ပါ။တပတ်မှာစနေတညတည်းပေါ့နော်။
ဒီသောရရှင်ကဒိန်ချက်ကနေမချမ်းမောစားလိုက်အထိလာရတာ၄ရက်ခီလောက်ကြာတယ်တဲ့ဒါကြောင့်မလို့လဲပြက်ကရင်မဖြစ်မနေပို့ပေးပါလို့ရေးလာပါတယ်ပြက်ကရင်ချော့ချော့မော့မော့ရရှိပါစေလို့ဆုတောင်းပါတယ်ရှင်အင်တာနက်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့ရှမ်းပြည်နယ်ကျိုင်းတုံမြို့ပိန့်စီကျေးရွာကနန်းချယ်ရီခံပဲဖြစ်ပါတယ်ရှင
်ဒီစာဟာဒုတိယကြိမ် VOA ကိုစာရေးတာပါ မရှင်းမလင်းမသိတာတွေကိုမေးချင်လို့ကုလိုရေးလိုက်တာပါ VOA ကကြညာတဲ့လိပ်စာမှာ burmese@voanews.com လို့ကြညာတော့ burmese ကိုတော့သိတယ် at ဆိုတာဘာလဲဆိုတာကိုရှင်းပြပေးစီချင်ပါတယ်ပြီးတော့ MP3 အသံဖိုင်နဲ့လည်းပေးပို့လို့ရတယ်ဆိုတာ MP3 အသံဖိုင်ဆိုတာလည်းဘယ်လိုဟာကိုပြောတယ်ဆိုတာကိုရှင်းပြပေးစီချင်ပါတယ်ပြက်ကြိမ်မာတဲ့အခါမှာတောင်းခံသူမှန်သမျှစားလိုက်တစ်တာရှိတဲ့မြို့မှန်သမျှကိုပို့ပေးပါသလားကန်ဆမ်းမဲဖောက်ပြီးပို့တဲ့ရေဒီယိုကလည်းဘယ်လမှကန်ဆမ်းမဲဖောက်တာပါလဲနှစ်တိုင်းမဲကန်ဆမ်းမဲဖောက်ပေးပါသလားပြီးတော့ရေဒီယိုကန်ဆမ်းမဲအစီအစဉ်မှာဘယ်လိုပါဝင်ရမှာပါလဲအချက်တိုင်းကိုသိချင်တာမို့ဖြေကြားပေးစေချင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကျမ်းမာချမ်းသာကြပါစေရှင
်ရှမ်းပြည်မြို့နယ်ကျိုင်းတုံမြို့ပိန့်စီကျေးရွာကသောရရှင်နန်းချယ်ရီခန့်ရေးလာတာဖြစ်ပါလေရှင်ဒီသောရရှင်က bammi@voa.com ဆိုတဲ့နေရာမှာ S ရာလေးကဘာများလဲဆိုတော့မေးလာတာပါဟုတ်ကဲ့ဒီသောရရှင်ကိုဖြည့်ချပေးကြပါတယ်ဒီ S ရာလေးကတော့ ATH လို့အတန်ထွက်ပါတယ်သူရဲ့မူလအဓိပ္ပာယ်ကတော့ at a rate of 0.8 လောက်နဲ့ရနိုင်တယ်လို့အဓိပ္ပာယ်ရတာပါဒါဟိုးရှိရှိတဲ့ကပေါ်လာတဲ့စကားလေးဖြစ်ပါတယ်ဥမာ7 lollipop at $2 ညီမြချင်း $14 ဆိုရင်တော့ lollipop 9 ချောင်း တစ်ချောင်းကို $2 နှုန်းနဲ့စုစုပေါင်း $14 ကျတယ်လို့အဓိပ္ပာယ်ရတာပါဒါဟိုရှိရှိတုန်းကသုံးခဲ့တဲ့အသုံးနှုန်းမှာကောက်ယူရတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒါပေမဲ့အခုတော့ဒါက computer internet မှာအသုံးအရမ်းများတဲ့သင်္ကေတဖြစ်ပါတယ်ရှင် computer internet ဆက်သွယ်မှုနဲ့ email ပို့ကြတဲ့အခါမှာ S ဆိုတဲ့သင်္ကေတလေးကမပါမဖြစ်သင်္ကေတဖြစ်ပါတယ်ဥမာဆိုရင် ethana.@gmail.com ဆိုတာမျိုးအဓိပ္ပာယ်က email အသုံးပြုတဲ့ကျွန်မ ethana.@gmail.com site မှာဒီလိပ်စာနဲ့ email ကိုပိုင်းဆိုင်ပါတယ်လို့သဘောတက်ရောက်ပါတယ်။အဲ့ဒီလိပ်စာမှန်ရင်တော့အဲ့ဒီလူစီကို email ရောက်နိုင်ပါတယ်။အဲ့ဒီတော့ gmail လို့ yahoo လို့ hotmail လို့မျိုး email တွေပို့လို့ရစေတဲ့ website တွေမှာမလမမကိုကိုညီညီဒီလိုမျိုးကိုရွေးချင်တဲ့ကိုရဲ့နာမည်မျိုးမျိုးနဲ့ email အကောင့်ဖွင့်တဲ့အခါအဲ့ @ လေးကအမြဲပါဝင်တာပါ။mamya@hotmail.com ဆိုတာမျိုးပါ။အီးမေးလ်လိပ်စာမှာအဲ့ဒီသင်္ကေတမပါရင်ဘလို့နည်းနဲ့မှအီးမေးလ်မရောက်နိုင်ပါဘူးရှင်။အီးမေးလ်တကယ်သုံးကြည့်ရင်တော့ရှင်းသွားပါလိမ့်မယ်နော်။ဒါကတော့ view အစီအစဉ်နဲ့ပတ်သက်ပြီးတော့သောရရှင်နေကျေးဇူးတင်ကြောင်းပြောလာတဲ့စာတွေသူတို့သိကျင်တာတွေကိုရေးသားမေးမြန်းလာကြတဲ့စာတွေပဲဖြစ်ပါတယ်နော်။သောရရှင်နေရဲ့ရင်ဖွင့်စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။မြစ်တာဒီလက်ဆောင်နေနဲ့လည်းဖျော်ပြပေးဦးမှာပါ။အခုတော့အရင်အနောက်တိုင်းမှာခေတ်စားနေတဲ့အနောက်တိုင်းသချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးကြပါရစေ။Billboard ရဲ့ Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းနမှာထိဆုံးနံပါတ်30ရဲ့ဝင်တဲ့သချင်းတစ်ပုဒ်ပဲဖြစ်ပါတယ်။ Taylor Swift တီဆိုထားတဲ့ Style ဆိုတဲ့သချင်းကဒီတစ်ပတ်နံပါတ်9နေရာမှာရှိပါတယ်ရှင်။သွားရရှင်နေခန်းစားနားဆင်ကြပါအောင်ရှင်။ shift တွေဆိုထားတဲ့ style ဆိုတဲ့တခြင်းလေးပဲဖြစ်ပါတယ်ရှင်။သောရရှင်တွေအတွက်မြမတခြင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုကြောင်းမှာတော့သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားချင်ပါတယ်ရှင်။အခုအရင်ရခိုင်ပြည်နယ်ကသောရရှင်ရဲ့အစာကိုဖော်ပြပေးချင်ပါတယ်။ရသေးတောင်မြို့နယ်တင်းကုန်ကျွေးရွာကသောရရှင်လှကြီးကတော့သက်ဆိုင်ရာကဘာမှမဆောင်ရွက်ပေးလို့အခုလို VOE ကတစင်တိုင်ကြားရပါတယ်ဆိုပြီးတော့အခုလို့ရေးပြီးတော့အသိပေးလာပါတယ
်ကျွန်တော်ရွာရဲ့အရှိပိုင်းဟာချောင်းရီတိုက်စားလို့တပိုင်းလုံးရေအောင်ရောက်သွားမဲ့အခြေအနေဇူးနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်ကျွန်တော်ရွာနေပြီးဒီချောင်းလေးဟာစစ်တွေရေသေးတောင်ဘူဒီတောင်စတဲ့မြို့တွေကိုသွားနေတဲ့အတိတ်ကရီလန်းလေးဖြစ်ပါတယ်ဒီလိုမျိုးအခြေအနေဇူးကြီးဖြစ်နေတာကိုဒီချောင်းကနေသွားရင်ကောင်းကောင်းမြင်နိုင်ပါတယ်ရေသေးတောင်မြို့နယ်ကုစလဲနှစ်ဦးကလည်းဒီအခြေအနေဇူးကိုမြင်နိုင်ပါလျက်နဲ့လုံမပေးနိုင်တာတော်တော်စိတ်ပြတ်မိပါတယ်သက်ဆိုင်ရာဌာနကနေပြီးတော့တိတိနဲ့မလုတ်ပေးနိုင်တာကိုလည်းစိတ်အကြီးအကျယ်ပြက်မိပါတယ်။ဒါကြောင့်မလို့ဒီအခြေအနေဇိုးကြီးကိုထိမ့်သိမ့်ပေးဖို့သက်ဆိုင်ရာဌာနမှတစ်ဆင့်သမရထံကိုတိုင်ကြားအသိပေးလိုက်ပါတယ်ခင်ဗျာ
။အခြေအနေဆိုးနေလို့သက်ဆိုင်ရာကထိမ့်သိမ့်ပေးနိုင်ဖို့ VOE ကတစ်ဆင့်ပြောကြားလိုက်ရပါတယ်။တဲ့တင်းကုတ်ကြီးရွာကသောရရှင်စာရေးလာတာဖြစ်ပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှနေရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာသောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။မော်ရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုသောရရှင်တွေကိုမြန်မာတချင်းလေးတပုတ်နဲ့ဖျော်ဖြေပေးခြင်းပါတယ်ရှင်။ဒီတစ်ပတ်မှာတော့ဝေလာတီဆိုထားတဲ့အလွမ်းရွာဆိုတဲ့သချင်းလေးနဲ့ဖြောပြပေးဖို့အစိတ်ကူးရပါတယ်နော်ဒီသချင်းလေးကိုနားထောင်ပြီးတော့ကျွန်မသဘောကျမိလို့ VOA တိချစ်တော်ရရှင်နေလဲဒီသချင်းလေးကိုသဘောကျနိုင်တယ်ဆိုပြီးတော့စိတ်ကူးရလို့ဖွင့်ပေးချင်တာပါရှင်နားဆင်ကြည့်ပါဦးနော ဆိုတဲ့တဲ့ချင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOE မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOE ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ရှင်နေမတဲ့တိုင်းမေပြန်ဆုံးကြတဲ့မင်းနိုင်ငါမမေသေးဘူးကွယ်။ငါနေလို့လွမ်းနေ
မဲတနာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုနားဆင်အားပေးကြတဲ့သောရရှင်တွေကိုကျေးဇူးတူတင်ပါတယ်ရှင်။ခုဆက်လက်ပြီးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုနားဆင်ရမှာပါ။တနိုင်ငံလုံးမှောင်ခိုဖြစ်နေတဲ့နိုင်ငံသားဖြစ်အရက်ဘီယာဝိုင်းတင်သွင်းခွင့်ပြဿနာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။
ဒီရက်မလ9ရက်နေ့ကဆိုင်ခွေးပေါင်း300ကျော်ပါဝင်တဲ့စူပါမားကတ်နဲ့စိုးဆိုင်အုပ်စုကြီးကသူ့ဆိုင်တွေမှာငငယ်ရပြည့်အရက်ဘီယာဝိုင်နဲ့ secret တွေလုံးဝတင်ရောက်တော့မှာမဟုတ်ဘူးလို့တရားဝင်ထုတ်ပြန်ကြေညာပါတယ်။တကယ်လည်းအဲ့ဒီအုပ်စုထဲမှာပါဝင်တဲ့ City Mart, Ocean Super Center, EVC, Ruby Mart ဆိုင်တွေဟာသူ့ရောင်းကောင်တာတွေပေါ်ကနေငငယ်ရပြည့်အရက်ဘီယာဝိုင်နဲ့ secret တွေလုံးဝဖယ်ရှားလိုက်ပြီးမို့စားသုံးမှုတွေဝယ်ယူလို့မရတော့ပါဘူး။အဲ့ဒီလက်ရှိရောင်းဆိုင်အုပ်စုကဘာကြောက်တယ်လို့ကြေညာရတာပါလဲ။အဲ့ဒီကိစ္စနောက်ပိုင်းမှာဘလောက်ကြီးမားတဲ့ပြဿနာကြီးရှိနေတယ်လဲဖြစ်ပါလေဆက်ဖြစ်လာနိုင်တယ်ဆိုတာနေတာသုံးသပ်ကြည့်ရအောင်ပ
ါစတိုးဆိုင်အုပ်စုကြီးကဘာကြောင့်အဲ့ဒီလိုညင်ညာချက်ထုတ်ရတယ်ဆိုတာမရှင်းခင်မြန်မာနိုင်ငံရဲ့နိုင်ငံသားဖြစ်အရက်ဘီယာ Y secret တင်သွင်းမှုနဲ့ဈေးကွက်အကြောင်းအရင်ရှင်းပြဖို့လိုပါလိမ့်မယ်အားလုံးမှတ်မိကြပါလိမ့်ဦးမယ်အရင်စစ်ဆိုရဟာကုန်ပစ္စည်းအုပ်စု၁၁စုကိုပြည်တွင်းတင်သွင်းခွင့်မရှိဘူးဆိုပြီးတားမြစ်ပိတ်ပင်ခဲ့ပါတယ်။အဲ့ဒီအုပ်စု၁၁စုထဲမှာနိုင်ငံသားဖြစ်အရက်ဘီယာရီအပါအဝင်စားကုံတောက်ကုံအချိုရီလောင်စာစီအဝတ်အထည်ကအစအမျိုးအစားပေါင်းများစွာပါဝင်ခဲ့ပါတယ်။ဒီလိုနည်းနဲ့တီရင်းကိုတရားမဝင်ကုန်စီမှောက်ခိုးတင်သွင်းတဲ့လုပ်ငန်းအကြီးအကျယ်ဖွံ့ဖြိုးခဲ့မှုပါတယ်။ပြီးခဲ့တဲ့2011ခုနှစ်သမရဦးသိန်းစိန်အစိုးရအဖွဲ့အစ်တက်လာတော့အဲ့ဒီပိတ်ပင်ထားတဲ့ကုန်စီအတော်များများကိုတရားဝင်တင်သွင်းခွင့်ပေးခဲ့ပါတယ်ဒီလိုနဲ့ဘစ်ကုတ်မုတ်လိုခောက်ဆွဲကြောက်လိုအချိုရီလိုကုန်စီတွေတရားဝင်တင်သွင်းခွင့်ရလာပါတယ်ဒါပေမဲ့လည်းနိုင်ငံသားဖြစ်အရက်ဘီယာဝိုင်းနဲ့ secret တင်သွင်းခွင့်ကိုတော့လုံးဝပိတ်ပင်ထားဆဲဖြစ်ပြီးဒီကနေ့အချိန်ထိတင်သွင်းခွင့်မပေးသေးပါဘူးဒါပေမဲ့လေစိတ်တွေမှာဖွင့်လှစ်ထားတဲ့အခွန်လွတ်အရောင်းဆိုင်တွေနဲ့နိုင်ငံသားတွေလာရောက်တဲခိုတဲ့ဟိုတယ်ကြီးတွေမှာဖွင့်လှစ်ထားတဲ့စားတောက်ဆိုင်တွေမှာအသုံးပြုဖို့အတွက်ကိုတော့အကန့်အသတ်နဲ့တင်သွင်းခွင့်ပြုထားတယ်လို့ဆိုပါရစေ။ဟိုတယ်ကြီးတွေကစားတောက်ဆိုင်တွေမှာရောင်းချဖို့နိုင်ငံသားဖြစ်အရက်ဘီယာဝိုင်းတင်သွင်းလိုသူတွေဟာဟိုတယ်ကြီးဝင်ကြီးဌာနရဲ့ထောက်ခံချက်နဲ့စီးပွားကူးသတ်မှာပါမစ်လျှောက်ပြီးတင်သွင်းနေကြတာပါ။ဒ
ါဆိုရင်မေးစရာမေးခွန်းရှိလာပါပြီ။လက်ရှိတနိုင်ငံလုံးကလီကွာဟောက်စီ၊ကုန်းစုံဆိုင်တွေ၊စားတောက်ဆိုင်တွေမှာရောင်းနေတဲ့ယောဂီဝါကရက်ဒန်နီယယ်ချိဘက်ဆိုအရက်တွေခနီဂန်ဘီယာချမ်စင်ဂါနဲ့ဘတ်ဝိုင်ဇာလိုဘီယာတွေအော်စတြေးလျနဲ့ပြစ်စ်ဝိုင်တွေဘယ်ကဝင်လာပြီးဘယ်လိုရောင်းနေကြတယ်လို့မေးစရာရှိလာပါတယ်ပြောရရင်အားလုံးဟာလုံးဝရောင်းချခွင့်မရှိဘဲနဲ့တရားမဝင်ရောင်းချနေကြတာကြီးပါရေတပ်ဖွဲ့လိုတပ်ဆိုင်ရာအာဏာပိုင်တွေကအချိန်မီဝင်ရောက်ဖမ်းဆီးအရေးယူနိုင်တဲ့ပေါင်ကိုပစ္စည်းတွေကြီးပါဒီနိုင်ငံသားပြည့်အရက်ဘီယာဝိုင်စီးကရက်တွေဟာဒီမှာနိုင်ငံတော်ကလမ်းကြောင်းတစ်ခုကနေဝင်ရောက်လာပါတယ်။တနည်းကတော့နေဇက်ရေလမ်းနဲ့နေစိတ်တွေကနေပေါကူခိုးသွင်းလာတာတွေပါ။နောက်တနည်းကတော့အစိုးရကအခွင့်ထူပေးထားတဲ့သူတွေကအခွန်လွတ်ဆိုင်တဲ့ဟိုတယ်စားသောက်ဆိုင်တွေအတွက်ဆိုပြီးတရားဝင်လိုင်စင်လျှောက်အဲ့ဒီတွေတရားဝင်အခွန်ဆောင်ပြီးသွင်းလာတာတွေကပြန်ဖြတ်ပြီးရောင်းချနေကြတာတွေပါ။တရားဝင်လမ်းကြောင်းကပဲပါမေးရပြီးတွင်းတွင်းပေါကူဝဲတွင်းတွင်းဘယ်စိုးဆိုင်ဘယ်စားသောက်ဆိုင်ကမှအဲ့ဒီအရက်ဘီယာဝိုင်စီးကရက်တွေကိုရောင်းချခွင့်ပြုမထားတဲ့အတွက်တကယ်ဒီလိုမောက်ကိုဖြစ်နေရတာပ
ါတကယ်တော့ဈေးကွက်စီးပွားရေးစနစ်ကျဉ်းသုံးတဲ့နိုင်ငံတနိုင်ငံအနေနဲ့တနည်းကိုကဘာလက်ခီးတဲ့တန်းနဲ့ချီဝင်ရောက်နေတဲ့နိုင်ငံတနိုင်ငံအနေနဲ့နိုင်ငံသားဖြစ်ရက်ဘီယာဝိုင်စီးကရက်တင်သွင်းခွင့်လုံးဝပိတ်ပင်တားမြစ်ထားတာဟာအလုံးကိုထူးဆန်းနေပါတယ်မြန်မာနိုင်ငံဟာအရက်ဘီယာတောက်သုံးမှုတားမြစ်တဲ့အစ္စလာမစ်နိုင်ငံလည်းမဟုတ်ပါပဲခုလိုကန့်သက်ထားတာကလည်းထူးခြားနေတာပါဖြစ်နိုင်တာတစ်ခုကတော့ကြည်ရင်းမှာအရက်ဘီယာထုတ်လုပ်နေတဲ့ဥပိုင်လိုကုမ္ပဏီတွေကသူတို့အကျိုးစီးပွားထိခိုက်မှာစိုးလို့ကန့်ကွက်တာဖြစ်နိုင်တယ်လို့နှစ်ပေါင်းများစွာအခွင့်တူးရပြီးအရက်ဘီယာဝိုင်းတင်သွင်းခွင့်ရနေတဲ့လက်တဆုပ်စာခရိုနီတစုကမနစ်သက်တာကြောင့်လဲဖြစ်နိုင်ပါတယ်အထူးပါမစ်ကိုခွင့်ပြုပေးရင်ကိုကျိုးရနေတဲ့စီးပွားကူးသတ်တဲ့ဟိုတယ်ခီးဝင်ကြီးတွေနဲ့အစိုးရအဖွဲ့တွေကထိတ်တန့်အရာရှိကြီးတွေရဲ့အကျိုးစီးပွားကြောင့်လဲဖြစ်နိုင်ပါတယ်။ဒါနဲ့ပတ်သက်ပြီးပြည်တွင်းကအရက်ဘီယာထုတ်လုပ်သူများအသင်းကတော့နိုင်ငံသားကနေတရားမဝင်အရက်ဘီယာဝိုင်းတင်သွင်းရောင်းချမှုကိုပြောင်ပြောင်တင်းတင်းဆန့်ကျင်တာ၊ကြေညာချက်ထုတ်တာတွေ တွေ့ရပါတယ်။သူတို့တွေရဲ့တိုက်တွန်းနှိုးဆော်ချက်ကြောင့်အရက်ဘီယာမှောင်ခိုတင်သွင်းတာကိုအကြီးအကျယ်ဖမ်းဆီးမှုလုပ်ခဲ့တယ်လို့ပြီးခဲ့တဲ့နှစ်အတွင်းဖမ်းဆီးမှုတွေထဲမှာတော့စီတီမတ်လိုကုမ္ပဏီကြီးရဲ့လက်ခွဲကုမ္ပဏီတောင်ဖမ်းဆီးခံရပြီးတင်ကနန်းနီးပါးရှိတဲ့အရက်ဘီယာနဲ့ဝိုင်းပလင်းသိမ်းဆီးခံရတဲ့ဖြစ်စဉ်ဖြစ်ခဲ့ပူပါတယ်။ဒါကြောင့်လဲအခုလိုကုံစုံဆိုင်လုပ်ငန်းရှင်တွေစုပေါင်းပြီးနိုင်ငံသားဖြစ်အရက်ဘီယာဝိုင်းတွေလုံးဝမရောင်းတော့ဘူးလို့ကြေညာလိုက်တာဖြစ်ပါတယ်။သူတို့အနေနဲ့မတရားဖမ်းဆီးအရေးယူတာမျိုးမခံကျင်ကြတယ်လို့အခွင့်ဒုက္ခလူတစုကသွင်းလာတဲ့အရက်ဘီယာဝိုင်းတွေကိုမရောင်းပေးကျင်တာတော့ဒါလဲပါပါတယ်
။အစိုးရအနေနဲ့တကယ်ဈေးဘွက်စီးပွားရေးစနစ်ပြုံးနေတယ်ဆိုရင်ခုလိုတနိုင်ငံလုံးပေါင်းခိုးဖြစ်နေတဲ့ပြဿနာနိုင်ငံသားဖြစ်အရက်ဘီယာဝိုင်းရောင်းချသူရောဝယ်ယူသူနဲ့စားတော့ဆိုင်မှာတောက်သုံးသူတွေပါဥပဒေပြင်ပရောက်နေတဲ့ကိစ္စဖြေရှင်းပေးဖို့လိုပါတယ်။ဒီအတွက်အစိုးရနဲ့နှိစက်တဲ့ဒီလိုမျိုးအရက်ဘီယာထုတ်လုပ်သူနဲ့နိုင်ငံသားကတင်ပေးငွေရသူလက်ထောက်ချာလုပ်ငန်းရှင်တွေကိုအကာအကွယ်အခွင့်အူပေးနေတဲ့အစားဒီကွက်စနစ်နဲ့ပြောညီစွာစီးပွားရေးကနေအကွန်ကသတ်မှတ်ပြီးနိုင်ငံသားပြည်အရက်ဘီယာဝိုင်းတွေကိုတရားဝင်တင်ပေးငွေပြုဖို့လိုအပ်နေပြီဖြစ်ပါကြောင်းဥစ္စာတင်ပြလိုက်ရပါတယ
်။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်စီစဉ်ပါရှင်။
ရှင်များရှင်ပြုပြင်ပြောင်းလဲနေပြီဆိုပြီးနိုင်ငံတကာကချီးမွမ်းနေတဲ့မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြကြသူတွေကိုရုတ်ပြက်ဆင်းပြက်နှိမ်နှင်းတဲ့လုပ်ရက်တွေတွေ့လာရတဲ့အတွက်ဆက်ဆံရေးတွေကိုပြန်ပြီးတော့တုံးသက်ဖို့တိုက်တွန်းတမ်းတွေလည်းပေါ်ထွက်လာနေပါတယ်။ဒီအချိန်မှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့လိုက်လိုက်ရော်ရော်ဆက်ဆံနေတာတွေကိုဆင်ခြင်ဖို့လိုနေပြီလားဆိုတာကို VO ရဲ့အင်္ဂါနေ့ညပဲဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကို VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုကြိုတင်အကြောင်းကြားထားလို့ရပါတယ်။ကိုယ်တိုင်ဓာတ်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOE ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုပို့ပို့နိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။
တနင်္လာနေ့နဲ့နက်ခင်းစီစဉ်အတွက်ဆက်ပြီးတင်ဆက်မှာကတော့တက်ကြီးစကားအစီအစဉ်ပါရှင်။ဒီတစ်ပတ်မှာတော့လွတ်လပ်ရေးပြီးသူကဗိုလ်ချုပ်အောင်ဆန်းနှစ်တရာပြည့်အထိမ့်မဲ့အကြောင်းကြပြဆရာမောင်စွမ်းဤကပြောပြမှာပါရှင
်။ဧဝမြမခင်ရခင်ရဒီနေ့ကျွန်တော်ပြောချင်တာကတော့အောင်ဆန်းစန်တနရီကိုပိုချိုးအောင်ဆန်းရာပြည်ခွေးများအကြောင်းဖြစ်ပါလေ။ပိုချိုးအောင်ဆန်းရာပြည်ခွေးများကိုပမာပြည်အနှံ့ပြမှာကျင်းပကြတယ်လို့ကဘာအနှံ့ပြပမာတွေရောက်ရှိနေတိုင်းဟာဒေသတွေမှာလည်းကျင်းပကြပါလေ။ဓာတ်ပုံပတိပြပွဲစာအုပ်ပြပွဲကပ်ပြချောပြည်ခွေးဟောပြောပွဲဈေးအောင်ပွဲမှာစလို့ဒေသလည်းတင့်လျော်တယ်လို့ကျင်းပကြပါလေ။ကျွန်တော်တို့နေထိုင်ရာနယူးယောက်မြို့မှာတော့2014ဖေဖော်ဝါရီမှာခဲ့ရာပြည့်အကျိုးပွဲများကျင်းပခဲ့ပါတယ်။2015ဖေဖော်ဝါရီမှာတော့ပိုချိုးအောင်ဆန်းရာပြည့်ပွဲကြီးကျင်းပပါတယ်။ဒီရာပြည့်ပွဲကြီးကိုပိုချိုးအောင်ဆန်းရဲ့ကိုရံတော်ပိုမင်းလွင်ရဲ့သားကိုအောင်ချီလွင်ကဦးဆောင်ပြီးရှစ်လေးလုံးကျောင်းသားကောင်းသောကိုနေတင်မြင့်နယူးယောက်မြန်မာပြည်ဆရာများဓာတ်ပုံဆရာများတနေစင်းသမားများအကအဆိုးဝါဒနာရှင်များနယူးယောက်မြန်မာတိုင်းဝိုင်းကအားတက်တရဝိုင်းဝန်းပါဝင်ဆွေးနွေးကြပါတယ်။ပိုချိုးအောင်ဆန်းရာပြည့်ပွဲကိုရာပြည့်အကျိုးပွဲတော်လုပ်ခဲ့တဲ့အမှတ်စနစ်တည်ကြောင်းမှာပဲကျင်းပကြပါတယ်။ကျင်းပဖို့အဆင်ပြေတဲ့ဖေဖော်ဝါရီ9ရက်နေ့မှာကျင်းပဖြစ်ပါတယ်။ရာပြည့်ပွဲကိုနာနဲ့ဆင်နိုင်မှစတင်ပြီးတော့ကျောင်းခမကြီးထဲမှာမြန်မာအစာအစာရုပ်စုံမြန်မာအစာအုပ်ပြက်ကလေးစတဲ့မြန်မာပြည်ပစ္စည်းများရောင်းချပြီးတော့ဝန်ကြီးအဖြစ်$15ကောက်ခံပြီးခမကြီးရဲ့မှာရောင်းချနေတဲ့မြန်မာအစားအစာတွေတဲကတိုက်ရအစားအစာတွေကိုတက်တလောက်လိုက်လံစားတော့နိုင်အောင်စီစဉ်ထားပါရယ်ခမကြီးဝင်ပေါ့အစနာမှာဟိုကျုံအောင်ဆန်းရဲ့ဘဝတလျှောက်နေတိုင်းလှူရှားဆောင်ရွက်ခဲ့တဲ့မှတ်တမ်းဓာတ်ပုံများနဲ့ဟိုကျုံပုံလူပကြီးကားများကိုတိတ်ဝင်စားဖို့ရာချင်းချင်းပြတာထားပါရယ်ဓာတ်ပုံနဲ့ပကြီးပြပွဲကိုနယူးယောက်မြန်မာပကြီးကျော်များဖြစ်ကြတဲ့ကိုမျိုးချောဤသိန်း ใจวันไหนสาเหตุปฏิเสธเนี่ยค่ะตุ้งสองสิ่งขึ้นจินปัตตานีลุติกาวาเรนั่นแหละตั้งนานมาตั้งการอ๋อชิบ้าอ๋อสงกับปีเดียร์อ๋อน่ะอันยาวีจะชาร์รอ๋อสงเหตุปาร์เรนิยมยูมหาวิทยาลัยยงต้องบาจงเสียรอก็เดี๋ยวชิมยามาเรเราจะเสวยเนี่ยกับยาเสียมังสวยรู้ก็อุสามีจะชาอันยาวีวาเรเชาร์รอตั้งการอ๋อเนี่ยสงกับปีน้าวเสมียนสียาကဝေခမကြီးမှာကဝနဲ့ဟောပြောဝေများကိုသင်ဆက်ကြကြပါရစေ။ဒီရောက်မြန်မာကလေးများနဲ့လူငယ်များကဒီမင်းနိုင်ကများနဲ့ရင်းများကိုမြိုင်မြိုင်ဆိုင်ဆိုင်သင်ဆက်ကြကြပါရစေ။နယူးယောက်ကကဝေများကိုမတင်းတင်းမောမမျိုးမျိုးစသူတို့ကဥဆောင်ပြီးမီလင်းကကဝေများကိုတော့သတ္တပင်အမှုပညာရှင်ကိုရင်ထွေးဗိုက်ဆီယာမမီငိမ့်စားလီစတဲ့ပုဂ္ဂိုလ်များကဥဆောင်ပြီးတော့အစီအစဉ်ကဝဲမှာအစပိုင်းဒေါံဆန်းကျူရဲ့တဝန်လာကိုဖတ်ကြားပြီးနောက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးတင်ဦးရဲ့မိန့်ခွန်းဗီဒီယိုကိုဆက်လက်ပြသပါရစေ။လွတ်လပ်ရေးဖခင်တမတော်ဖခင်ပြည်ထောင်စုဖခင်တက္ကသဘဂဒကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းရဲ့ကုန်ကျေးဇူးကိုအမရကုန်ပြုကြတဲ့အပြင်ရိုးစက်တဲ့လူငယ်များအနေနဲ့ရိုးသားခြင်းရဲရင်ခြင်းအမျိုးမြင့်ရှိခြင်းစတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့စိတ်တက်စွမ်းရည်များကိုလည်းသက်ခံကျင့်သုံးကြဖို့တိုက်တွန်းနှိုးဆော်တော့ကြပါလေဆက်တက်ပြီးတော့ဘုကျော်ဆိုင်ရဲ့အကိုအကြီးဆုံးအာဇာနည်ဥပဝင်ရဲ့သားတူဖြစ်သူဒေါက်တာစိတ်ဝင်းကဥပဝင်တဲ့ဘုကျော်ဆိုင်ရဲ့ညီကိုမိသားစုဆက်ဆံရေးနဲ့ဆွေးချင်များကိုခေါ်ပြောတော့ပါလေဘုရားဆရာမောင်ဆိုင်ကြီးကဘုကျော်ဆိုင်ရပြီဘွဲကျမကြီးအဖွဲကိုစားနယူးယောက်ကဝဲပြဝဲပါဝင်စီစဉ်ဆွေးကြသူများဇေယောင်းဝဲမှာမြန်မာအစားအစာများရောင်းချလူတန်းသူများမင်းလင်းကလာရောက်ဥပောင်းကွန်ယူသူများကိုကျေးဇူးတင်စကားပြောကြပြီးဒီနေ့လူငယ်များအနေနဲ့ပို့ချောဆန်စိတ်တအမေကိုအလေးနဲ့ဆက်ခံတော့ကြရင်တိုက်တွန်းလို့တော့သွားပါလေကျွန်တော်မောက်ဆွမ်းပါခင်ဗျာ
ကဗျာဆရာမောင်ဆွမ်းကြီးရဲ့တက်ကြီးစကားအစီအစဉ်ပါရှင်တနင်္လာနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုတရရှင်နေနားဆင်နေကြတာပါအခုတော့တရင်ချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါရှင
်အမေရိကန်ပြည်ထောင်စုအယ်လဘားမားပြည်နယ်မှာ1965ခုနှစ်တုန်းကအကြမ်းသားအခွင့်အရေးတောင်းဆိုချီတက်ဖို့ကြိုးစားခဲ့သူတွေရိုက်နယ်ဖြိုခွဲခံခဲ့ရတဲ့တံတားပေါ်ကိုဒီထောင်ထဲချီတဲ့သူတွေတနင်္ဂနွေနေ့ကချီတက်ဖျက်ဆောက်ခဲ့ကြပါတယ် Bloody Sunday လို့သိကြတဲ့သွေးစွန်းသောတနင်္ဂနွေအနည်း50ပြည့်နှစ်ပတ်လည်အခမ်းအနားတွေမှာပါဝင်ဖို့အတွက်နိုင်ငံအနှံ့ကပြည်သူတွေဆယ်မှန်မျိုးစီကိုလာရောက်ခဲ့ကြတာပါအဲ့ဒီတော့ကဆန္ဒပြမှုတွေကြောင့်လူမျိုးအသားရောင်ပေါ်မူတည်ပြီးတော့မဲပေးပိုင်ခွင့်ခွဲခြားမှုကိုတားမြစ်ထားတဲ့1965ခုနှစ်မဲပေးပိုင်ခွင့်ဥပဒေကိုပြဋ္ဌာန်းဖို့ဖြစ်လာခဲ့တာပါနှစ်ပတ်လည်ပွဲတွေတနင်္ဂနွေနေ့မှာဆက်လက်ကျင်းပတော့ကဒီရှေ့နေကျုပ် Eric Holder က1965ခုနှစ်တုန်းကမဲပေးပိုင်ခွင့်ရရှိဖို့အတွက်တတိရှိရှိကြိုးပမ်းခဲ့ကြတဲ့အရက်သားခွင့်ရလှှရှားသူတွေကိုချီးကျူးပြောကြားခဲ့ပါတယ်စနေနေ့တုန်းကလည်းဒီအရက်သားခွင့်ရတောင်းဆိုလှှရှားမှုနှစ်ပတ်လည်ပွဲကိုသမ္မတ Barack Obama ဦးဆောင်ပြီးတော့ပါဝင်ပါတယ်နိုင်ငံပုံမကောင်းမအောင်လို့အားလုံးလက်တွဲဆောင်ရွက်သွားကြဖို့အတွက်သမ္မတဘရက်ကိုဘာမကတိုက်တွန်းခဲ့ပါတယ်အမေရိကတခါဒီတနင်္ဂနွေနေ့တုန်းကပဲကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာလဲကမ္ဘာတဝန်းကအမျိုးသမီးတွေရဲ့အောင်မြင်မှုကိုဂုဏ်ပြုခဲ့ကြပါတယ်အိန္ဒိယနိုင်ငံမှာအမျိုးသမီးတွေအတွက်တရားဥပဒေနဲ့လုံခြုံမှုရရှိရေးအတွက်တောင်းဆိုတဲ့အနေနဲ့အလွှာအသီးသီးကအမျိုးသမီးတွေဟာကားတွေစပိန်တွေနဲ့စီတန်းလှည့်လည်တောင်းဆိုခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့အမျိုးသမီးခွင့်ရလှုပ်ရှားတဲ့အဖွဲ့တွေကအမျိုးသမီးတွေအတွက်အနည်းဆုံးလောက်ခသမတ်ပေးဖို့မနီလာမြို့တော်မှာချီတက်တောင်းဆိုခဲ့ပါတယ်အလားတူပဲတရကီဘင်္ဂလားဒေ့ရှ်ဟောင်ကောင်အာဖဂန်နစ္စတန်နိုင်ငံတွေမှာလည်းဒီအမျိုးသမီးအခွင့်အရေးအတွက်ချီတက်ဆန္ဒပြမှုတွေရှိခဲ့ပါတယ်ရုရှားနိုင်ငံမှာတော့အတိုက်ခံကောင်းဆောင်ကိုတပ်ဖြတ်ခဲ့မှုမှာပါဝင်ခဲ့တယ်ဆိုပြီးတော့ချက်ချနီးယားရဲမှုဟောင်းတစ်ယောက်ကဝန်ခံခဲ့တယ်လို့တရားသူကြီးကပြောပါတယ်ရှင
်တရင်ချင်းချုပ်ကိုမဆုမြတ်မွန်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရမှုကတော့ဦးဆက်မိုးဝေပါရှင်အင်ဂျင်နီယာကတော့ကာတစ်စပိုင်နန်ဖြစ်ပါတယ်နားဆင်ကြတဲ့အတွက်အားလုံးကိုကျေးဇူးထူတင်ပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.